Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာဖြာဖြာနဲ့ ပြည်စုံနဲ့ မနက်ခင်း ဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့ 2016 ခုနှစ် ဒီဇင်ဘာလ 29 ရက် အင်္ဂါနေ့ မနက်ဖြန် အစီအစဉ်တွေကို Washington DC မြို့တော်ကနေ စတင် ထုတ်လွှင့်နေပါပြီ လိုင်းလိုမီတာ 30-40-49 တို့ကနေ ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာနံနက်ခင်းပါခင်ဗျာဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာရောက်ရှိနေပြီးတော့ဒီကနေ့အမေရိကန်သမ္မတနဲ့အတူပလဲစိတ်ကမ်းကိုတွားရောက်မှာဖြစ်ပါတယ်တနင်္ဂနွေနေ့ကပြတ်ကျသွားတဲ့ရုရှားစစ်တပ်ရဲ့ခီးတဲ့တင်လေယာဉ်ကိုဆယ်ယူနေတဲ့လုပ်ငန်းကိုပင် ါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရှမ်းပြည်မြောက်ပိုင်းကချင်နဲ့ထိစပ်နေတဲ့ဒေသမွန်ဂိုမှာကချင်ခရစ်ယာန်ဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေပါတယ်
ဒီတင်းထောက်ဆရာနှစ်ယောက်ရဲ့နောက်ဆုံးလောက်ရကပါလဲဆိုလို့ရှိရင်တော့ဒီတင်းထောက်များကိုလိုက်လံပို့ဆောင်ပေးချင်းဖြစ်နေပါတဲ့အကယ်၍များတင်းထောက်တွေကိုလိုက်လံပို့ဆောင်တဲ့အတွက်
ဒီအကြောင်းနဲ့အတူပဋိပက္ခဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာသတင်းမီဒီယာကိုပြောဆိုခဲ့တဲ့မွတ်စလင်တဦးအသက်ခံရတဲ့နောက်ဆက်တွဲအခြေအနေကိုလည်းတင်ပြပေးဦးမှာပါအပတ်စဉ်ကဏ္ဍတွေအဖြစ်စီးပွားရေးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တခွင်စတာတွေကိုကြားရဖို့ရှိပါတယ်အခုတော့အင်ကာနေမနေ့ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့မတ်ခွာညိုတို့ကပြောပြပေးကြပါအောင်ခင်ဗျာ
ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်ပြည်ထောင်စုဟဝိုင်ယီပြည်နယ်ကိုရောက်ရှိနေပြီးတော့ဒီကနေ့တမရဘရက်ဥဘမနဲ့အတူပလဲစိတ်ကန်းကိုတွားရောက်မှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားပြန်လည်ရင်ကြားဆေးနိုင်ခဲ့မှုရဲ့စံတမ်းပိုးတွေကိုထုတ်ဖော်ပြောဆိုမှာဖြစ်တဲ့အကြောင်းဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ယိုရှိဒဲဇူကာကအခုလစောစောပိုင်းမှာထုတ်ဖော်ပြောဆိုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်အာဘေရဲ့အခုခီးစဉ်ဟာစစ်တွင်းကာလကရန်သူဟောင်းဖြစ်ခဲ့သူတို့ကြားမဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်နိုင်ခဲ့တာကိုမိမောင်းထိုးပြသနေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဘီရိုကပြောဆိုပါရတယ်။1952ခုနှစ်စက်တင်ဘာလ10ရက်နေ့ကဂျပန်ဝန်ကြီးချုပ်ဟောင်းရှီကဲရုယိုရှိဒါအနေနဲ့ခီးသွားစဉ်ခေတ္တဝင်ရောက်နားခဲ့ပြီးတဲ့နောက်ပိုင်းမစ္စတာအာဘေဟာပလဲစိတ်ကန်းကိုပထမအဦးဆုံးတွားရောက်တဲ့လက်ရှိတာဝန်ထမ်းဆောင်စေဂျပန်ဝန်ကြီးချုပ်တူလည်းဖြစ်ပါတယ်။ဒီခီးစဉ်ဟာအမေရိကန်ပြည်တော်စုကိုဒုတိယကမ္ဘာစစ်အတွင်းပါဝင်လာစေခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားပြီး85နှစ်ပြည့်တဲ့အခါတမန်ရဖြစ်တယ်လို့ရွေးကောက်ခံတမရဒေါ်နယ်ထရမ့်အနေနဲ့အမေရိကန်တမရတာဝန်တရားဝင်လက်ခံရယူမဲ့ကာလမတိုင်ခင်သတင်းလေးပတ်အလိုမှာလာရောက်တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းမစ္စတာအာဘေဟာမစ္စတာထရမ့်နဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်တမရရွေးကောက်ပွဲကျင်းပပြီးတဲ့နောက်ဒေါ်နယ်ထရမ့်နဲ့တွေ့ဆုံခဲ့တဲ့ပထမဦးဆုံးကမ္ဘာခေါင်းဆောင်တူဖြစ်လာခဲ့ပြီးမစ္စတာအာဘေကမစ္စတာထရမ့်ကိုယုံကြည်စိတ်ချရတဲ့ခေါင်းဆောင်တူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်1940ခုနှစ်ဒီဇင်ဘာလ9ရက်နေ့ပလဲစိတ်ကန်းကိုဂျပန်တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့လို့ရအတွက်တော့မစ္စတာအာဘေအနေနဲ့တောင်းပန်မှာမဟုတ်ဘူးလို့ဂျပန်အစိုးရပြောခွင့်ရှိရသူကပြောဆိုခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာစစ်မှုတန်း 2,000 ကျော်တေဆုံးခဲ့ရတာပါ။အလားတူပဲတမရဥပမာကလည်း 1945 ခုနှစ်မှာဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆကီမြို့တွေကိုနျူကလ িয়ার ဘုံးကျဲချခဲ့တဲ့အပေါ်တောင်းပန်စကားပြောဆိုမှာမဟုတ်ဘူးလို့သိရပါတယ်။
ခရစ်စမတ်ရက်မှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမွန်တိုင်းနော့ခ်ထန်းကြောင့်တနင်္လာနေ့ကမနီလာမြို့တော်မှာမိုးသက်ထန်လေပြင်းထန်ခဲ့ပြီးတော့အနည်းဆုံးလူ၄ဦးသေဆုံးခဲ့ရတဲ့အကြောင်းနဲ့သေဆုံးသူတွေထဲမှာမနီလာရဲ့အရှိတောင်ဘက်မှာရှိတဲ့အယ်ဘေးပြည်နယ်ကစုံတွဲတဲ့ဟာရေစီးနဲ့အတူမျောပါသွားတာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ဝင်တွေကပြောပါတယ်။တနင်္လာနေ့ညနေပိုင်းကဝေးလံတဲ့ကတန်ဒူနက်စ်ဂျွန်ကိုမုံတိုင်းဝင်ရောက်လာခဲ့တဲ့အချိန်မှာလေပြင်းတိုက်နှုန်းတစ်နာရီကို255ကီလိုမီတာအထိရှိခဲ့ပြီးမြေပြိုကျမှုတွေလည်းရှိခဲ့ပါတယ်ဒေတာအခေါ်တိုင်ဖုန်းမွန်တိုင်းနီနာဟာအနောက်ဘက်ကတောင်တန်းတွေနဲ့ကျွန်းတွေရှိရာကိုရွေ့ရှားသွားတဲ့လမ်းတစ်လျှောက်မှာနေအိမ်တွေပျက်စီးတစ်ပင်တွေအမြင့်ကလန်ပြိုလဲကျခဲ့သလိုတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်ကုန်ပါတယ်အဲဒီနောက်လေမုန်တိုင်းဟာအပြော့သွားပြီးတောင်တရုတ်ပင်လယ်ဘက်ကိုရွေ့ရှားသွားပါတယ်လူပေါင်း2,000ထက်မနည်းကိုနေရာရွှေ့ပြောင်းဖို့အမိန့်ထုတ်ထားခဲ့ပေမဲ့ရိုမန်ကက်သလစ်ဘာသာဝင်အများစုဖြစ်တဲ့ဖိလစ်ပိုင်မှာခရစ်စမတ်ပွဲတော်ကျင်းပနေကြတဲ့အချိန်ဖြစ်တာကြောင့်အိမ်တွေကထွက်ခွာဖို့ပြောရတာအလွန်ခက်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်အယ်ဘေးပြည်နယ်ရဲ့တဘာဝဘေးဆိုင်ရာအရာရှိ Secret Deep က AP သတင်းဌာနကိုတယ်လီဖုန်းနဲ့ပြောခဲ့တာမှာ ိမ်ထဲမှာဆက်နေမယ်ဆိုရင်တေဘေးတွေ့မယ်လို့ပြောနေတာတောင်မှတချို့လူတွေကအိမ်တွေကနေထွက်ခွာသွားဖို့ညှင်းဆိုကြတယ်လို့ပြောပါတယ်ဒါအပြင်တချို့လူတွေဟာမုံတိုင်းအပြင်ဆုံးအချိန်မှာတောင်မှပဲကားတွေမောင်းပြီးအပြင်ထွက်ကြလမ်းထွက်ရှောင်နေကြတဲ့အကြောင်းကျွန်တော်တို့ကသတိပေးလို့ပဲရတယ်သူတို့စိတ်ကိုတော့လိုက်ထိန်ချုပ်လို့မရဘူးလို့လည်းသူကပြောပါတယ်ပြည်တွင်းနဲ့နိုင်ငံတကာလေကြောင်းခီးစဉ်80ကျော်ကိုဖျက်သိမ်းထားကြောင်းအရက်သားကာကွယ်ရေးဌာနအရာရှိတွေကပြောပါတယ်မနီလာမြို့ကိုမုံတိုင်းဝင်လာတဲ့အခါမိုးတီးထန်စွာရာသွန်းပြီးလေပြင်းတိုက်ရေလွှမ်းမိုးတာဒီဖြစ်နိုင်ကြောင်းကိုလည်းသတိပေးထားပါတယ်
လူပေါင်း62ယောက်ကိုတင်ဆောင်ပြီးတော့တင်းယူနေနေရပြက်ကျသွားခဲ့တဲ့ရုရှားစစ်တပ်ရဲ့ခီးတဲ့တင်လေးရင်ကိုရှာဖွေဆက်ယူနေတဲ့လုပ်ငန်းကိုပင်လယ်နဲ့အတွင်းမှာမယက်မနာဇက်တိုက်လှုပ်ဆောင်နေကြပါတယ်။တင်းပေါ်45စီးနဲ့ရုရှားနိုင်ငံအနှံ့ကရင်ကုန်တမား135ယောက်ဟာပြက်ကျသွားတဲ့လေရင်ရဲ့အပိုင်းစာတွေကိုကန်းကနေတိတက်တမ5ကီလိုမီတာအကွာဝေးပင်လယ်ပြင်ရဲ့မျက်နှာအောက်25မီတာမှာတင်းနှင်လာနေကရှာဖွေတွေ့ရှိကြောင်းအရေးပေါ်အခြေအနေကိုင်တွဲဆောင်ရွက်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။အနည်းဆုံးတေဆုံးသူရုပ်လောင်း၁၁လောင်းကိုဆယ်ယူရရှိထားပြီးတော့မော်စကိုကိုပို့လိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့ပြက်ကျခဲ့တဲ့လေယာဉ်ရဲ့ပြန်တက်မှုအချက်အလက်တွေကိုတင်းစီထားတဲ့ black box တွေကိုတော့ရှာဖွေမတွေ့သေးဘဲဖြစ်နေပါတယ်။ဒီလေယာဉ်ပြက်ကျမှုဟာအကြမ်းဖက်တက်ခတ်ခံရမှုမဟုတ်ဘူးလို့မပြောနိုင်သေးတဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဖြစ်နိုင်ခြေအလွန်နှေးပါတဲ့အကြောင်းလည်းပြောပါတယ်။ရုရှားမီဒီယာတွေမှာတော့စက်ပိုင်းဆိုင်ရာချိုးယွင်းမှုဒါမှမဟုတ်ရင်လူတွေရဲ့မှောင်ရင်ဆောင်ရွက်ချက်ဒါမှမဟုတ်လေရင်ဟာဝင်အလေးချိန်ပုံမတင်ဆောင်ထားလို့ဖြစ်နိုင်ကြောင်းစသဖြင့်ခံမှန်းတုံးသက်ပြီးတော့ဖော်ပြနေကြပါတယ်။ပင်လယ်နဲ့အတွင်ပြက်ကျသွားတဲ့ TU 154လေရင်ပေါ်လိုက်ပါသွားကြပြီးတော့တည်ဆုံသွားခဲ့ရသူတွေအတွက်ရုရှားနိုင်ငံတဝန်းလုံးတင်းလာနေကိုဝန်ထမ်းချင်းအထိတ်မှတ်ဖြစ်သတ်မှတ်ထားပါတယ်။
တရုတ်ပါကစ္စတန်နဲ့ရုရှားသုံးနိုင်ငံအကြီးအကဲရာရှိတွေဟာသူတို့နိုင်ငံတွေရဲ့နယ်စပ်ဒေသတွေမှာအာဖဂန်နစ္စတန်မှာရှိနေတဲ့အစ္စလာမစ်စစ်သွေးကြောအဖွဲ့ရဲ့အန်ဒီယကြီးထွားလာနေတာကိုသုံးသပ်ကြဖို့ဒီကနေ့အင်ကာနေမှာမော်စကိုမြို့မှာတွေ့ဆုံကြပါလိမ့်မယ်။အာဖဂန်မှာလွှမ်းမိုးနေတဲ့အကြမ်းဖက်အုပ်စုရဲ့အန်ဒီယကသူတို့သုံးနိုင်ငံကိုပေါင်းစည်းမိစေတာဖြစ်တဲ့အကြောင်းနဲ့လာမယ့်အစည်းအဝေးတွေမှာအီရန်နိုင်ငံလည်းပါဝင်လာနိုင်တဲ့အကြောင်းသုံးနိုင်ငံလုံးကပြောပါတယ်။တရုတ်နဲ့ပါကစ္စတန်နိုင်ငံတွေဟာအာဖဂန်နဲ့နယ်စပ်ချင်းတိုက်ရိုက်ထိစပ်နေပြီးရုရှားကတော့အကြမ်းဖက်သမားတွေဟာတာဂျီကစ္စတန်နဲ့ဥဘက်ကစ္စတန်တို့လိုအာရှတိုက်အလဲပိုင်းနိုင်ငံတွေရဲ့နယ်စပ်တွေကနေတဆင့်သူ့ဘက်ကိုနယ်ချက်လာမှာကိုစိုးရိမ်တာဖြစ်ပါတယ်။အာဖဂန်သမ္မတအရှရက်ဂန်နီရဲ့အစိုးရကတော့ဒီအစည်းအဝေးတွေမှာပါဝင်မှာမဟုတ်တဲ့အပြင်တွေ့ဆုံစည်းဝေးကြတဲ့အကြောင်းရင်းကိုလည်းမေးခွန်းထုတ်နေကြပြောနေကြပါတယ်။အာဖဂန်နိုင်ငံနဲ့တာလီဘန်တွေကိုတိုက်ထုတ်ဖို့အာဖဂန်တပ်ဖွဲ့တွေကိုထောက်ပံ့ပေးနေတဲ့အမေရိကန်တို့ကလည်းအာဖဂန်မှာအရင်ဟာမစ်ခါဇိုင်အစိုးရကိုဖျောက်ချဖို့ကြိုးစားခဲ့တဲ့အဲ့ဒီအကြမ်းဖက်အဖွဲ့နဲ့တွေ့ဆုံမဲ့ဒီသုံးနိုင်ငံရဲ့လှုပ်ရက်ကိုကန့်ကွက်နေကြတာပါ။ရုရှားနဲ့ပါကစ္စတန်တို့ကတော့သူတို့အနေနဲ့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားမှာငြိမ်းချမ်းရေးဆွေးနွေးဖို့လိုလားတာသာဖြစ်တဲ့အကြောင်းအာဖဂန်စစ်တပ်ရဲ့စစ်စင်ရေးတွေဟာအစိုးရအုပ်ချုပ်ရေးလက်လက်မမီတဲ့နေရာတွေမှာ IS အဖွဲ့လို့အကြမ်းဖက်အဖွဲ့တွေကခြေကုပ်ယူနိုင်အောင်ဖန်တီးပေးနေတယ်လို့ဖြစ်စေကြောင်းခြေပပြောဆိုပါတယ်။ဒါပေမဲ့အာဖဂန်မှာရှိနေတဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တပ်မှုအမေရိကန်စစ်ဗိုလ်ချုပ်ဂျွန်နီကိုစင်ကတော့အခုလိုပြောင်းကြကြဆက်သွယ်မှုတွေဟာအာဖဂန်အစိုးရနဲ့ဆက်ဆံရေးကိုပျက်စီးစေဖို့သာဖြစ်ပြီးတောင်းကျမ်းသူတွေကိုအားပေးကူညီနေတာသာဖြစ်တယ်လို့ပြောခဲ့ပါတယ်ရှင်။
Your American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Your American Tan မြန်မာဘာသာအစီအစဉ်ကဆက်လက်ပြီးတော့ကြီးညာနေပါတယ်မောင်းနှုံမြင့်နဲ့ရေရင်းကျွန်ကြီးရွာအုပ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတူဦးဖြစ်တဲ့အသက်28နှစ်အရွယ်ရော်ဖီဆိုသူကိုဒီဇင်ဘာလ24ရက်နေ့ညနေပိုင်းနေအိမ်ကနေဗလီတက်ဖို့အသွာအသက်ခံရတယ်လို့မြန်မာအစိုးရဘက်ကဒီဇင်ဘာလ26ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်တိတ်ဆုံးသူဟာကြီးရွာအုပ်ချုပ်ရေးတာဝန်ရှိသူတူဦးအနေနဲ့နေမီရှင်းလင်းရေးဆောင်ရွက်တဲ့လူညိုရေးတပ်ဖွဲ့ဝင်အနေနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ခဲ့သူတူဦးဖြစ်တယ်လို့လည်းဆိုပါတယ်။အသက်ခံရသူရော်ဖီရဲ့ဝမ်းပိုက်မှာဓာတ်ထိုးဒဏ်ရာအပြင်လက်ဘင်းမှာလည်းဒါနဲ့ထိုးပြီးတော့လှီးဖြတ်ထားတဲ့ဒဏ်ရာတွေတွေ့ရှိရတဲ့အကြောင်းလူသတ်မှုကိုလုံခြုံရေးတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့အစိုးရသတင်းမှဖော်ပြထားပါတယ်ဒီအသက်ခံရမှုမှာမွတ်စလင်အချင်းချင်းအစိုးရကိုသတင်းပေးသူတူဆိုပြီးတော့အကြမ်းဖက်သူတွေဘက်ကတတ်တာဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းမောင်းတော်မျိုးနဲ့ရဲတပ်ဖွဲ့မှုရဲမှုကြီးကျော်မြဝင်းကပြောဆိုပါတယ်ဒါအပြင်မောင်းတော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘယ်သူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲတဲ့အကြောင်းရဲမှုကြီးကပြောပါတယ်
ထိုင်းနိုင်ငံမှာအင်တာနက်သုံးသူတွေကိုကန့်သတ်တဲ့ဥပဒေကိုစန့်ကျင်ဖို့ရည်ရွယ်တဲ့စိုက်ဘာတိုက်ခိုက်ရေးလှုပ်ရှားမှုရဲ့နောက်မှာအစိုးရဌာနတွေကကွန်ပျူတာတွေနဲ့ခိုးဝင်မှုနဲ့လူကိုဥထမင်းတွေကိုဖမ်းဆီးလိုက်ပါတယ်။အဖမ်းခံရသူတွေထဲမှာနတ်တန်တိုင်ခွန်ကီးဆိုသူကိုအစိုးရဝက်ဆိုက်တချို့ကိုဖွင့်မရတော့အောင်ပိတ်ဆို့တိုက်ခိုက်မှုနဲ့အစိုးရဌာနတွေကအချက်လက်တွေကိုခိုးယွင်မှုတွေနဲ့တရားစွဲထားတဲ့အကြောင်းရဲရရှိတွေကပြောပါတယ်။နတ်တန်တိုင်ထိုင်းနိုင်ငံရဲ့ကွန်ပျူတာရာဇဝတ်မှုဥပဒေကိုလက်တလောပြင်ဆင်ခဲ့တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မှုမှာဒေတာရင်းရှေ့တန်းရောက်နေတဲ့ထိုင်းနိုင်ငံရဲ့အနေအထားကိုထိခိုက်နိုင်တာကြောင့်အခုလိုစန္ဒပြဆောင်ရွက်တာလို့ဟက်ကာတွေကပြောပါတယ်။ဒီပြင်ဆင်တဲ့ဥပဒေတွေဟာထိုင်းအစိုးရအနေနဲ့တရားရုံးအမိန့်မပါဘဲ website တွေကိုစင်စါဖြတ်တောက်တာနဲ့ပုဂ္ဂလိကဆက်သွယ်ရေးတွေကိုရပ်တန့်ဖို့ခွင့်ပြုထားမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတော်လုံခြုံရေးအသက်ရေးဖြတ်မှုနဲ့ online လိမ်လည်မှုတွေမှာကြီးလေးတဲ့ဒဏ်ငွေနဲ့ထောင်ဒဏ်တွေအပြင်ထောင်ဒဏ်၅နှစ်အထက်ကြက်ခံကြရမှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းလူပေါင်း၄သိန်းကျော်လောက်ကလက်မှတ်ထိုးပြီးဒီဥပဒေပြင်ဆင်ချက်ကိုရုပ်သိမ်းပေးဖို့အစိုးရကိုတောင်းဆိုထားပါတယ်။ဥပဒေရေးရာလေ့လာသုံးသပ်သူတွေကတော့လာမယ့်2029ခုနှစ်နှောင်းပိုင်းမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေမှာရိုက်ခတ်မှုရှိလာနိုင်ကြောင်းသုံးသပ်ပြောဆိုနေကြပါတယ
်။သမ္မတဘရက်အိုဘားမားကသူ့အနေနဲ့တိုင်းပြည်အတွက်အတတ်နိုင်ဆုံးအစွမ်းကုန်လှုပ်ဆောင်ခဲ့တယ်လို့ယုံကြည်မှုရှိကြောင်းနဲ့သူသာပြန်ပြီးတော့သမ္မတရွေးကောက်ပွဲရှင်းပြမယ်ဆိုရင် Donald Trump ကိုအနိုင်ရလိမ့်မယ်လို့ထင်ကြောင်းပြောဆိုလိုက်ပါတယ်တနင်္ဂနွေနေ့ထုတ်လွှင့်တဲ့ Radio Season အတွက် David Axelrod နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာတမရကသူ့ရဲ့ရှုမြင်ချက်နဲ့ပတ်သက်ပြီးတော့ယုံကြည်မှုအပြည့်ရှိတဲ့အကြောင်းသူ့ကိုအမေရိကန်နိုင်ငံသားအများစုကထောက်ခံလိမ့်မယ်လို့ပြောဆိုသွားပါတယ်ဒါပေမဲ့ Donald Trump ကတော့ဒီအမြင်ကိုလက်မခံပါဘူး Twitter လူမှုကွန်ရက်ဆာမျက်နှာပေါ်ကနေတမရ Obama ရဲ့ထင်မြင်ချက်ဟာမဖြစ်နိုင်ပါဘူးလို့ပြောကြင်ကြောင်းတုံ့ပြန်ချီးပွားရေးသားခဲ့ပါတယ်
အမေရိကန်ရဲ့မြောက်ဒါကိုတာတောင်ဒါကိုတာနဲ့မင်ဒီဆိုတာပြည်နယ်တွေနေရာအတော်များများမှာပြင်းထန်တဲ့နှစ်မုန်တိုင်းတိုက်ခတ်လို့ကုန်းလန်းလေလံဘဲခီးမှထွက်ဖို့မဖြစ်နိုင်ပါဘူး။တနင်္လာနေ့မှာမြောက်ဒါကိုတာပြည်နယ် Big Smoke မြို့မှာတော့အနှုတ်12ဒီဂရီဆယ်စီယပ်ရှိခဲ့ပြီးပြည်နယ်ရဲ့လွှတ်တော်အဆောက်အဦဟာလည်းနှင်းထု32မီတာဖုံးလွှမ်းနေပါတယ်။လူတွေထောင်တဲ့ချီဟာလျှက်စစ်မီမရကြပါဘူး။တောင်ဒါကိုတာအတွင်းကပြည်နယ်ချင်းဆက်သွယ်ထားတဲ့အရှိန်အနောက်ကီလိုမီတာ400ရှိတဲ့အဝေးပြေးလမ်းမကြီးနဲ့တခြားအဝေးပြေးလမ်းမတွေလည်းပိတ်ထားရပါတယ်။မုန်တိုင်းကြောင့်လူသေဆုံးမှုသတင်းတွေကိုလောလောဆယ်မှမကြားရသေးပါဘူး။မုန်တိုင်းဟာအင်ကာနေမှာကနေဒါပြည်နယ်တွေဖြစ်တဲ့ Quebec နဲ့ Ontario ဘက်ကိုရွေ့လျားသွားမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။
From Washington, the voice of America, VOA. ငါးနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆန်မိုးဝင်နဲ့မက်ခွာညူတို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Burmese News ဆိုတဲ့ Facebook စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်တယ်လို့ burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထင်းမှာပဲတွားရောက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မိမြန်းချက်နဲ့စတင်နားဆင်ရမှာဖြစ်ပါတယ်။ကချင်နှစ်ချင်းခရိယန် KBC ရဲ့တင်းထောက်ဆရာနှဦးရှမ်းပြည်မြောက်ပိုင်းမုံကိုဒေသမှာခရစ်စမတ်နေ့မတိုင်ခင်ပျောက်ဆုံးသွားပြီးအခုချိန်ထိပြန်ရှာမတွေ့သေးဘူးလို့ကချင်လူအခွင့်အရေးအဖွဲ့ကပြောပါတယ်။စီပေးတဲ့မုံကိုဒေသကိုလာရောက်ကြတဲ့သတင်းနောက်တွင်နဲ့ဒေသခံဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့ခရိယန်ဓမ္မဆရာနှဦးရုတ်တရက်ပျောက်ဆုံးသွားတာဖြစ်ပါတယ်။ဒီအကြောင်းကိုဆက်လက်တင်ပြခြင်းပါတယ်။ရှမ်းပြည်မြောက်ပိုင်းမုံကုံမြို့ကချင်နေချင်းခရိယန် KBC ဖခင်ကျောင်းကဥဒွမ်ဒော့နောင်လန်းနဲ့ဥလမ်ကျော်ဂမ်ဆိုင်တင်းတော့ဆရာနှဦးတို့ဒီဇင်ဘာလ24ရက်နေ့ကစပြီးအခုချိန်ထိပျောက်ဆုံးနေတာဖြစ်ပါတယ်။သူတို့ဘယ်လိုပျောက်သွားသလဲ၊ဖမ်းဆီးခေါ်ဆောင်ခံသွားရတာလားဆိုတာကိုတော့အတိအကျမသိရသေးပါဘူး။သူတို့ပျောက်ဆုံးမှုမတိုင်ခင်အချိန်တွေကိုတော့ကချင်ငင်းငင်းကွန်ရဲ့တာဝန်ခံဒေါ်ခွန်ကြာကပြောပြပါတယ်
။ကျမတို့သိရတဲ့လောက်ကတော့ဒီတင်းထောက်ဆီယာဥဒုံတော့ကတော့ခရိုင်းဆိုလို့ရှိရင်လည်းဒီတက်ကပဲဖြစ်ဖြစ်အဲဒီအုတ်ချုပ်ရေးကပဲဖြစ်ဖြစ်အကြောင်းကိစ္စတစ်ခုခုဖိတ်ကြားတဲ့အခါမျိုးမှာသူ့ကိုခေါ်လေးရှိတယ်။ဖန်းနာမျိုးတော့မဟုတ်ဘူးပေါ့။အဲ့တော့အဲ့လိုမျိုးသွားတဲ့အချိန်မှာသူကအသက်ကြီးတာဖြစ်တဲ့အတွက်ကြောင့်သူ့တူရင်းဖြစ်တဲ့ဒီဆရာကမ်ဆိုင်ကိုခေါ်သွားလေးရှိတယ်။ဒီတစ်ခေါက်မှလည်းစစ်တက်ကဘူဟာကောပြည်ဟာကုန်းသားမှာသူတို့ညောက်ကိုနောက်ဆုံးတွေးလိုက်တယ်ပေါ့အဲ့တော့နောက်ဆုံးတွေးလိုက်တဲ့နောက်ပိုင်းမှာသူတို့ကိုထမတွေ့ဘူးပြီးခရစ်မတ်ကာလမှာလည်းပျောက်ဆုံးနေတယ်တကယ်တမ်းတော့သူတို့ညောက်စလုံးဟာအတင်းတော်ရဲ့ဆရာဖြစ်တဲ့အတွက်ကြောင့်မလို့ခရစ်မတ်ကာလမှာဥဆောင်မှုအတွက်မှာသူတို့မှာတာဝန်ရှိတယ်ပေါ့ဒါပေမဲ့သူတို့ညောက်မပေါ်လာတဲ့အတွက်ကြောင့်မလို့ယွာသားတွေလိုက်ချတဲ့အခါမှာသူတို့ညောက်ရဲ့ဖုန်းကတော့ဒီမိတ်ဆွေတယောက်ရဲ့အိမ်မှာကြံခဲ့တယ်လို့သိရတယ်ပြီးလို့ရှိရင်တော့သူတို့ညောက်ကတော့လုံးဝပျောက်ကွယ်သွားနေတာဖြစ်တဲ့အတွက်ကြောင့်ရှာဖွေနေတာဖြစ်ပါတယ်ရှင့်
ဦးတွမ်ဒေါ့နောင်လဟာအသက်80ဝန်းကျင်အရွယ်ရှိပြီးဦးလမ်ကျော်ကမ်ဆိုင်ကတော့အသက်30ကျော်လောက်ရှိပါတယ်။သူတို့ဟာမွန်ဂိုစစ်ပွဲရှောင်ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့မွန်ဂိုစစ်ပွဲသတင်းလာယူကြတဲ့ DVV ARD ကုမှုဒရာစတဲ့သတင်းတောက်တွေကိုလည်းအကူအညီပေးခဲ့တယ်လို့ဒေါ်ခွန်ကြာကပြောပါတယ်
။ဒ ဒီ TVB ကိုတော့ဒီဇင်ဘာလ10ရက်နေ့မှာမဟိုင်းကိုရောက်ရှိပြီးတော့မှနောက်တစ်ရက်မှာမုံကိုကိုလိုက်ပို့တယ်လို့သိရပါတယ်ကုမုဒရာနဲ့အေယာဝတီတင်းထောက်နှစ်ယောက်ကိုတော့ဒီမုံကိုမြို့ထဲကိုဒီဇင်ဘာလ18ရက်နေ့မှာလိုက်ပို့တယ်လို့သိရပါတယ်ရှင်နောက်တခြားတစ်ယောက်ကတော့ဒီကချင်းကနေဒီယန်တစ်ယောက်သူကတော့ human right violation တွေကိုဒီမှတ်တမ်းတင်နေတာဖြစ်ပါတယ်သူကိုလည်းပဲလိုက်ပို့ခဲ့တယ်လို့သိရပါတယ်
မတ်စတယ်လာခေါင်းနှောဟာကချင်လူမျိုးကနေဒါနိုင်ငံသူဖြစ်ပြီးမွန်ဂိုစစ်ပွဲကြောင့်တင်းရှောင်နေရတဲ့စစ်ဘေးရှောင်ဒုက္ခသည် IDP တွေအကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးသူဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလနှောင်းပိုင်းမှာအခုပျောက်ဆုံးနေတယ်ဆိုရက်ခရီးယန်ဓမ္မဆရာနှစ်ဦးနဲ့တွေ့ဆုံခဲ့ပြီးအကူအညီရခဲ့သူလည်းဖြစ်ပါတယ်အဲ
့ဒီအသက်ပိုနေတဲ့ဆရာပေါ့နော်လောင်ချောကမ်စင်ကကျမကိုခေါ်သွားတယ်ဒီ IDP နေရာကြီးပေါ့နော်နေနေရာတော့သူကအစအဆုံးတနည်းကုန်အဲ့လိုခေါ်သွားတယ်ကျမအစီ IDP အကြောင်းလာတိချင်တာဆိုတော့ဟိုအသက်ပိုကြီးတဲ့ဆရာနောင်လက်ကတော့ကျမကိုမွန်ဂိုရွာရဲ့အမိသားဘယ်လိုလဲသမိုင်းနဲ့ကိုးကားပြီးပြောပြတာပေါ့သူတို့နှစ်ယောက်ဆုံးကအကုန်လုံးနဲ့သူတို့သူများတွေနဲ့သူတို့ဆက်ဆံနေတာကြည့်အချင်းနှစ်ယောက်လုံးကဒီ ABC ကချင်ပါတာကြီးဆရာအလို့အဲ့လိုပဲမဟုတ်ဘူးအလုံးကသူတို့ရမ်းရဖွာဆိုပြီးတော့ပေါ့နော်သူတို့လေးစားတယ်အဲ့တော့ကျမရဲ့ဒီကိုတွေ့ပေါ့နော်အဲ့ဆရာနှစ်ယောက်နဲ့ဒီနိုဝင်ဘာလကောင်မှတွေ့ခဲ့တဲ့တွေ့ကြုံပေါ့
ခရီးယန်တင်းနောက်ဆရာနှစ်ဦးပျောက်ဆုံးမှုနဲ့ပတ်သက်လို့သူတို့အဖွဲ့ကစိုးရိမ်မကင်းဖြစ်ရကြောင်းကချင်ညဉ့်ညဉ့်ရေးကွန်ရက်တာဝန်ခံဒေါ်ခွန်ညာကပြောပါတယ
်ဒီတင်းထောက်ဆရာနှစ်ယောက်ရဲ့နောက်ဆုံးလောက်ရကပါလဲဆိုလို့ရှိရင်တော့ဒီတင်းထောက်များကိုလိုက်လံပို့ဆောင်ပေးခြင်းဖြစ်နေပါတယ်လုံးဝဒီတင်းတပ်ပုံတွေကိုလည်းမတုံးပေးပါနဲ့လို့တောင်းဆိုထားတယ်လို့သိရပါတယ်ရှင်ဒါကြောင့်မလို့ဒီလိုတားဆီးနေတဲ့ဂျားထဲမှာဒီရင်းရင်းနဲ့လို့ပဲပြောပြောဒီလိုမျိုးတင်းထောက်တွေလိုက်ပါပို့ဆောင်ခြင်းအဖြစ်အန်ဒီဖြစ်လာသလားဆိုရယ်တန်တရာများဖြစ်လာပါတယ်အကယ်၍များတင်းထောက်တွေကိုလိုက်လံပို့ဆောင်တဲ့အတွက်ကြောင့်မလို့သူတို့ကဖမ်းဆီးခံရတယ်ဆိုတာမျိုးဖြစ်တယ်ဆိုရင်မြန်မာနိုင်ငံအတွက်အလားအလာမကောင်းပါဘူးရှင်အကြီးစားကတော့ကျမတို့အနေနဲ့ဆိုရင်ဒါကတော့ဒီမြောက်ကိုအသက်ရှင်ရက်နဲ့ကျမလျက်နဲ့ပဲပြန်ပြီးလိုချင်ပါတ
ယ်ရှမ်းပြည်မြောက်ပိုင်းမူဆန်တဲ့မွန်ဂိုဒေသတွေမှာမြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီလိုအခြေအနေမှာခရီးယန်တင်းနောက်ဆရာနှစ်ဦးပျောက်ဆုံးသွားတာဖြစ်ပါတယ်ခင်ဗျာ
ပြည်ရဲ့အင်္ဂါနေ့မနေ့ခင်းအစည်းအဝေးကိုသောရရှင်နေနားဆင်နေရတာပါခင်ဗျာအခုတခါတော့ရခိုင်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါပြည်ပကတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာမွတ်စလင်အုပ်ချုပ်ရေးတာဝန်ရှိသူတို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအသက်ခံလိုက်ရပါတယ်။ဒါဟာသတင်းတောက်တွေနဲ့စကားပြောခဲ့တဲ့မွတ်စလင်ရွာသားတို့အသက်ခံရပြီးနောက်ဒုတိယမြောက်လူသတ်မှုလည်းဖြစ်ပါတယ်။အခုလိုအသက်ခံရမှုတွေကိုကြည့်ရင်မွတ်စလင်အချင်းချင်းတတ်တာဖြစ်နိုင်တယ်လို့ယူဆကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်။အသေးစိတ်ကိုတော့မန်းအင်ဂျင်နိုင်ကတင်ပြမှာဖြစ်ပါတယ်။
မောင်နှမြို့နယ်ရေတွင်းကျွန်းကျေးရွာကအုတ်ချုပ်ရေးဆိုင်ရာတာဝန်ရှိသူတဦးဖြစ်တဲ့အသက်28နှစ်အရွယ်ရော့ဖီဆိုသူကိုဒီဇင်ဘာလ24ရက်နေ့ညနေပိုင်းမှာနေအိမ်ကနေဗလီတက်ဖို့သွားတဲ့အချိန်အသက်ခံခဲ့ရတယ်လို့မြမအစိုးရဘက်ကမနေ့ဒီဇင်ဘာလ26ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်သေဆုံးသူဟာကျေးရွာအုတ်ချုပ်ရေးတာဝန်ရှိသူတဦးအနေနဲ့နေမြေရှင်းလင်းရေးဆောင်ရွက်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်ခဲ့သူတဦးဖြစ်တယ်လို့ဆိုပါတယ်။ဒီအသက်ခံရမှုမှာမွတ်စလင်အချင်းချင်းအစိုးရကိုတည်င်းပေးသူတအုပ်ဆိုပြီးအကြမ်းဖက်သူတွေဘက်ကတတ်တာဖြစ်နိုင်တယ်လို့ယူဆကြောင်းမောင်းတော်မြို့နယ်ရဲတပ်ဖွဲ့မှရဲမှူးကြီးကျော်မြဝင်းကပြောပါတယ
်။ဒီရင်းချက်မှာအဲ့လိုဝင်ရီတယောက်အသက်ခံရတယ်လို့ကြားတယ်။သူတို့အချင်းချင်းပေါ့နော်။သူတို့ချင်းဆိုတော့ဒီဟိုအထူးသဖြင့်ပေါ့ဗျာဟိုဖြစ်စဉ်ဖြစ်စဉ်တွေနောက်ပိုင်းမှာနေနေကြီးရအောင်ထင်းတယ်အဲ့ဒီမှာတော်ရှိဥစ္စာအနာမိုင်းလေးကတည်င်းကိုမရယူနိုင်အောင်တည်င်းကိုပြည့်နေတဲ့လူတွေဟာတော်ရှိလူတွေကိုပြည့်နေတဲ့လို့တချို့ရိုးဘက်ကဝင်ရီဘက်ကတချို့ဆန်းရုပ်တော့ဒီလိုမျိုးဘက်ကလည်းကတော်ရှိဥစ္စာအနာမိုင်းဘက်ကဟိုဖက်ပါတယ်ဆိုတော့အဲ့လိုအယူဆတဲ့ရောက်ဟိုကုသိုလ်ဟိုဆက်ခံမှုတွေတခြားဖြစ်နေတယ်လို့ကျွန်တော်ယူဆပါခင်ဗျာ
အသက်ခံရသူရော်ဖီရဲ့ဝမ်းပိုက်မှာဓာတ်ထိုးဒဏ်ရာအပြင်လက်ဘေးမှာလည်းဓာတ်ထိုးပြီးလှိပြက်ဒဏ်ရာတွေကိုတွေ့ရှိရကြောင်းနဲ့လူသတ်မှုကိုလုံခြုံရေးတာဝန်ရှိသူတွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့အစိုးရသတင်းမှာဖော်ပြထားပါတယ်။မောင်းတော်ဒေသမှာလုံခြုံရေးတပ်တွေကတင်းတင်းကြပ်ကြပ်စောင့်ကြည့်နေပေမဲ့မွတ်စလင်ကျေးရွာတွေမှာဘသူကအကြမ်းဖက်သမားလဲဆိုတာသိဖို့ခက်ခဲတယ်လို့အစိုးရတပ်တွေတာဝန်ရှိသူတွေနဲ့ဒ ဒေသခံရွာသားတွေပူးပေါင်းဆောင်ရွက်လို့မရအောင်အကြမ်းဖက်သမားတွေဘက်ကကြိုတင်ရှင်းလင်းတဲ့သဘောဖြစ်တယ်လို့လည်းရဲမှူးကြီးကျော်မြဝင်းကပြောပါတယ်
။လူဆွေးတွေရှိမလို့ဟိုဒီအခုလက်ရှိမော်ရော့နယ်မှာပြည်ပင်ဒီလူရဲ့တူပေါ်မှုများတယ်။ဟိုပြည်ဟာတတနေပါပြီးတော့ဟိုအယူဆပတ်တိုင်းမိုက်နေမိရေအဲအကြောင်းအဲ့လိုဖြစ်လာတဲ့လူဆပါပဲ။နောက်တော့ဒီအကြံပေးဆိုတဲ့အသုံးလုံးမှာအမိသူကအကြံပေးဘသူကအေးစစ်နေပြည်သူဆိုတာဖွင့်ရှားခဲ့ပါတယ်။အဲကြောင့်လည်းနေ့စဉ်ရက်ဆက်ဆိုလို့ကျွန်တော်ဒီဟိုကိုရိုးချင်းချင်းတစ်ချက်တည်းဟာနေတရားဖြင့်အဲဥရှေ့ရတာပဲဒီအတက်လက်တွေအတရင်ရရှိနေဖို့အတက်လက်တွေကိုသူတင်ရှင်းနေတဲ့ဘောမျိုးလို့ကျွန်တော်ယူဆပါတယ်။
အော်တိုဘာလ9ရက်နေ့ကမောင်းတော်နေကြားဆောင်ရဲစခန်း3နေရာကိုအကြမ်းဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအဲ့ဒီဒေသမှာမြန်မာလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးဆောင်ရွက်နေတာဖြစ်ပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေချိန်မှာပဲဒီအကြမ်းဖက်မှုတွေမှာပြည်ပမှာတိုက်ခိုက်ရေးတင်နန်းတွေတက်ထားတဲ့ရိုဟင်ဂျာတိုက်ခိုက်ရေးသမားတွေဥဆောင်ပါဝင်နေတယ်ဆိုပြီးရခိုင်ပြည်နယ်တဲကမွတ်စလင်တပုံထားမှုဆိုတဲ့ခေါင်းစဉ်နဲ့ထုတ်ပြန်ထားတဲ့နိုင်ငံတကာပဋိပက္ခလေ့လာစောင့်ကြည့်ရေးအဖွဲ့ ICG ရဲ့အစီရင်ခံစာကတတိပေးရေးသားထားပါတယ်။ Sorry Arabia မှာအခြေစိုက်တဲ့ Rohingya Committee တစ်ခုကဥဆောင်တဲ့ Haraka El Yakin လို့ဆိုတဲ့တောင်ကျန်းသူအဖွဲ့ကနေခေတ်သစ်ပျောက်ကြားတိုက်ခိုက်ရေးနီးစနစ်တွေအတွေ့အကြုံရှိပြီးနိုင်ငံတကာကတင်နန်းတွေရယူထားတဲ့ Rohingya တွေကိုတိုက်ခိုက်ဖို့အမိန့်ပေးကြီးကြပ်ခဲ့တာဖြစ်တယ်လို့ICG ရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။တစ်ဖက်မှာလည်းနေမြေရှင်းလင်းရေးလုပ်စဉ်မှာလုံခြုံရေးတပ်တွေဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကဝေဖန်ထောက်ပြထားပါတယ်ရှင
်။2019နှစ်သစ်မှာမြန်မာနိုင်ငံရဲ့အခြေအနေအရရပေါ်ကျွန်တော်တို့ VOA သောရရှင်တွေရဲ့မျှော်လင့်ချက်တွေနဲ့စူတောင်းတွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လီလိုင်းအစီအစဉ်မှာပြောဆိုဖလှယ်ကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်နေတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမိပို့ထားပေးပါကိုယ့်ရဲ့မျှော်လင့်ချက်နဲ့ဆုတောင်းကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382554အီးမေးလ်လိပ်စာ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှိနေအားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာVOA ကထုတ်လွှင့်တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းမှာဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်။ဒီကနေ့ညမှာလည်းပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရခင်ဗျာ။အခုတော့ဆေးပညာဆိုင်ရာသတင်းလွှာတဲ့ပုဂ္ဂိုလ်ကိုတင်ပြပါမယ်။ကင်ဆာရောဂါကိုရှာဖွေကုသရတာကအင်မတန်ကိုစိတ်ဖိစီးမှုဖြစ်စေပါတယ်။စိတ်ဖိစီးမှုတိတ်များလာပြီးအထူးသဖြင့်ကာလရှည်လာတဲ့အခါမှာတော့ရောဂါကိုပိုပြီးဆိုးရွားသွားစေနိုင်ပါတယ်။VOA သတင်းတော် Jessica ကရှင်းပြထားတာကိုတော့ Matt Thingy တစ်ခါပြောပြมาဖြစ်ပါတယ
်အခိုက်အတန့်စိတ်ဖြစ်စီမှုမျိုးကလူတွေကိုယောဂါသက်သာစေဖို့အထောက်အကူဖြစ်စေနိုင်ပါတယ်ဒါပေမဲ့နေ့စဉ်ရက်ဆက်ဖြစ်လာတဲ့ကာလရှည်စိတ်ဖြစ်စီမှုကတော့ကျန်းမာရေးကိုထိခိုက်နိုင်ပါတယ်နှလုံးယောဂါဖြစ်ပွားမှုတွေမှာစိတ်ဖြစ်စီမှုကတက်ရောက်မှုရှိနေတာကိုတွေ့ကြရပြီလည်းဖြစ်ပါတယ်ဒါအပြင်စိတ်ဖြစ်စီမှုကကင်ဆာပြန့်နှံ့မှုတွေမှာလည်းပါဝင်ပတ်သက်နေတယ်လို့ဩစတြေးလျနိုင်ငံမဲလ်ဘုန်းတက္ကသိုလ်ကသုတေသနပညာရှင်အဲရီကာစလန်ကပြောပါတယ်စိတ်ဖိစီးမှုခံစားရတဲ့အခါကင်ဆာပြန့်ပွားမှုကိုအားပေးတဲ့ဟော်မုန်းတွေထုတ်လွှတ်စေတယ်လို့အဲရီကာစလန်ကအခုလိုပြောပါတယ
် It allows tumor cells to start making growth factors that support these new freeways out of the tumor
ဒီဟော်မုန်းတွေကကင်ဆာဖြစ်ပွားစေတဲ့ကျူမာတွေကနေကင်ဆာဖြစ်ပွားမှုကိုအားပေးတဲ့ cell တွေထွက်လာစေမယ်လမ်းကြောင်းသစ်တွေကိုစတင်ကြီးထွားလာစေပါတယ်။စိတ်ဖိစီးမှုကတော့ဒီလမ်းကြောင်းသစ်တွေအပေါ်မှာစီးဆင်းမှုကိုအရှိန်မြင့်လာစေနိုင်ပြီးကျူမာတွေထဲကကျူမာ cell တွေပိုးပြီးအရှိန်မြင့်မြန်နဲ့ထွက်လာစေပါတယ်ဆိုတာကိုသက်တည်ပြနိုင်ပါတယ်
။ဒီလမ်းကြောင်းသစ်တွေကတော့ကင်ဆာဖြစ်ပွားစေတဲ့ကျူမာတွေအနည်းကပြန်ရည်ကြောတွေဖြစ်ပြီးခန္ဓာကိုယ်ရဲ့ခုခံအားစနစ်ရဲ့အစိတ်အပိုင်းလည်းဖြစ်ပါတယ်။ဒီပြန်ရည်ကြောထက်ကသွေးပြူဥကဗိုင်းရပ်စ်တွေနဲ့ဘက်တီးရီးယားတွေကိုတွန်းလှန်ဖျက်ဆီးဖို့အထောက်အကူဖြစ်ပါတယ်။စိတ်ဖိစီးမှုများတဲ့ကြွက်တွေဟာစိတ်ဖိစီးမှုမရှိတဲ့ကြွက်တွေထက်ကင်ဆာပြန့်ပွားမှုမြန်စေတယ်ဆိုတဲ့စလန်နဲ့အဖွဲ့ရဲ့တွေ့ရှိအချက်ကိုတော့ Nature Communication Journal မှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ဈေးမကြီးတဲ့သွေးရောဂါစီးတွေကိုသုံးပြီးစိတ်ဖိစီးမှုကိုလျှော့ချပြီးကင်ဆာပြန့်ပွားမှုနှေးအောင်လုပ်နိုင်ပါတယ်။ ီတလီကရင်သားကင်ဆာဖြစ်နေတဲ့အမျိုးသမီးတဦးကိုလေ့လာခဲ့တာကိုစလန်ကအခုလိုညွှန်းဆိုပြောပါတယ်
And we looked at those that have been diagnosed with breast cancer who were taking these antihypertensive drugs and those
တွေးတိုးကျဆေးတောက်တုံးတဲ့ကုသခံရသူတွေတွေးတိုးကျဆေးမတုံးတဲ့ရင်သားကင်ဆာကုသခံရသူတွေကိုလေ့လာခဲ့ပါတယ်တွေးတိုးကျဆေးတောက်တုံးသူတွေဟာကင်ဆာပြန့်နှံ့မှုကိုရော့ပါသွားစေတဲ့အထောက်အထားကိုတွေ့ရပါတယ်ဒါဟာတခြားလူနာတွေအတွက်လည်းအကျိုးရှိမယ်လို့အကောင်းမြင်မျှော်လင့်ထားပါတယ
်တွေးတိုးကျဆေးကရင်သားကင်ဆာပြန့်နှံ့မှုရော့နေအောင်လှုပ်ဆောင်နိုင်သလားဆိုတာကိုတော့ဩစတြေးလျမှာအခုစမ်းသပ်နေပြီဖြစ်ပါတယ်ရှင်
။ကင်ဆာရောဂါကုသမှုနဲ့စိတ်ဖိစီးမှုဆက်နွယ်နေပုံအကြောင်းနဲ့ပတ်သက်လို့ VOA သတင်းတောက် Jessica Berman ရဲ့သတင်းလွှာကိုမတ်သိန်ကြီးထက်ကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်များခင်ဗျာ။စောင်းနှင်းတွေဝေတဲ့အခုလိုကာလမှာ VOA မြန်မာပိုင်းအနေနဲ့သောရရှင်တွေအတွက်စောင်းနဲ့ပတ်သက်တဲ့သတင်းချင်းတွေထုတ်လွှင့်နေတာဖြစ်ပါတယ်။ဒီမနက်ခင်းမှာတော့ကျွန်တော်တို့ဒီ Christmas နေ့ကပဲလွန်သွားပြီဖြစ်တဲ့နာမည်ကျော်အဆိုတော်မိုက်ဂျော့ချ်မိုက်ကယ်ရဲ့ Faint ဆိုတဲ့သချင်းကိုတင်ဆက်ပေးပါစေခင်ဗျာ ကမှကွယ်လွန်သွားတဲ့ကဘာကျော်ဘီတိန်အဆိုတော်ဂျော့ချ်မိုက်ကယ်ရဲ့တချင်းကိုနားဆင်ခံစားခဲ့ရတာဖြစ်ပါတယ်။သောရရှင်နေအနေနဲ့ VOA ကိုဝေဖန်အကြံပေးစာတွေပေးဖို့လိုတဲ့ဒါမှမဟုတ်သောရရှင်နေနားဆင်လို့တဲ့တေးတချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ VOA ကိုအီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်ဒေတာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့စီးပွားရေးခန္ဓာသုတဆုံလင်အမေရိကန်တခွင်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ရတော့မှာပါခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန် နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American Tan ရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုမနက်9:00နာရီထိလိုင်းနူမီတာ32 40 50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့အတူသုဒ္ဓဆုံလင်းအမေရိကန်တခွင်နဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော
့အစားအသောက်မှာသုံးခွင့်မပြုတဲ့တာရှိခံစည်းတွေ food freezer ဖြစ်တဲ့အဖြစ်သုံးနာမျိုးတွေနောက်ပြီးတော့ဘန်ဇိုင်းတို့ဟိုက်ဒရိုဂျင်ပါရောက်ဆိုက်ချွတ်ဆေးလိုဟာမျိုးတွေကိုဒီမောင်ငါအယောင်ဖြူဖွေးအောင်လို့
စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘအုတ်ခိုင်ဖြစ်ပါတယ်မကြခင်မှာနားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရအဘော်နဲ့သတင်းဆောင်မတွေကိုနားဆင်ရဖို့ရှိပါတယ်ဦးစံမိုးဝေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်ပထမဦးစွာထိုင်းနိုင်ငံတို့ဘန်ကောက်ပို့သတင်းစာမှာဆောင်းမရှင်အချရာအချရာကချက်ရေးသားထားတဲ့ရိုဟင်ညာကိစ္စနဲ့အကြက်ရိုက်နေတဲ့အာဆီယံဆိုတဲ့ဆောင်းမကိုကောက်နှုတ်တင်ပြရမယ်ဆိုရင်တော့ရူညာရေးပြဿနာဟာတစားတဲ့တစားကြီးထွားလာနေချိန်မှာမြန်မာနိုင်ငံအနေနဲ့မျက်နှာမပြည့်ရအောင်အချိန်မီကာကွယ်တဲ့အနေနဲ့အစည်းအဝေးတစ်ခုကိုတင်းနှင်းလာနေမှကျင်းပခဲ့တယ်လို့យေတာထားပါတယ်။အခုချိန်မှာတော့တခြားနိုင်ငံတွေဟာရည်တည်ချက်ပြောင်းပြီးတော့ပြောဆိုနေကြပြီဆိုပြီးတော့လည်းအစချီយေတာထားပါတယ်။တွဲဆုံဘွဲကိုနေပြည်တော်ကအစိုးရခန်းမဆောင်မှာမကျင်းပဘဲရန်ကုန်မှာရှိတဲ့ဟိုတယ်တစ်ခုမှာအကျဉ်းယုံပြီးတော့ကျင်းပခဲ့တာကရူညာရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကစိတ်ဝင်တစားဖြစ်နေကြတဲ့အပေါ်မြန်မာနိုင်ငံအနေနဲ့စိတ်လည်းမီမတာဖြစ်နေတယ်ဆိုတာကိုပြတ်တနေတာဖြစ်တယ်လို့យေတာထားပါတယ်။ဒါပေမဲ့ဒီအစည်းအဝေးပြီးမှအားလုံးအနေနဲ့စိတ်ကျေနပ်မှုရခဲ့ပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့တယ်လို့စင်ကာပူနိုင်ငံသားရေးဝန်ကြီးကလည်းလူသားချင်းစာနာမှုအကူအညီပေးရေးအပါအဝင်အခြေအနေပေါင်းစုံကိုဆွေးနွေးကြပြီးပွင့်ပွင့်လင်းလင်းနဲ့အပြုသဘောဆောင်တဲ့အကြောင်းပြောကြားခဲ့ပါတယ်။ဒီအစည်းအဝေးဟာမြန်မာနိုင်ငံအနေနဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ဝင်တိုင်းပြည်တွေကိုပုံမှန်ရှင်းလင်းတင်ပြရတာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လေးဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့ပြောခွင့်ရသူကတော့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကန့်တွေရတဲ့နေရာမှာအချိန်နဲ့ကာလတစ်ခုလိုအပ်တဲ့အကြောင်းအာဆီယံရဲ့ညီညွတ်မှုကအရေးကြီးတယ်လို့သဘောကွဲရမှုတွေကိုတန်တမန်ရေးနှီးလန်းနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုကြောင်းပြောတယ်လို့យေတာထားပါတယ်။ဒေါက်ဆန်းစုကြည်ကတော့နိုင်ငံသားစီစီရေးလုပ်ငန်းကိုအများဆုံးလှုပ်ဆောင်ဖို့ကတိပြုခဲ့ပါတယ်။ရိုဟင်ဂျာအရေးကိစ္စဟာအာဆီယံအတွက်သာမကတခြားနိုင်ငံတွေအတွက်လည်းပြဿနာဖြစ်နေတာပါရိုဟင်ဂျာတွေကိုလက်မခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်လည်းအခက်ကြုံနေရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခဒေသခံကိုပထမဆုံးတွားရောက်ကြီးရှုခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးတဦးဖြစ်သူအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကအခြေအနေတွေကိုလေ့လာရသလောက်ရခိုင်ပြည်နယ်အတွင်းကအရေးခင်ဟာဘလောက်ရှုပ်ထွေးနေတယ်ဆိုတာကိုခံမှန်းလို့ရနိုင်ကြောင်းဒုက္ခတဲ့အရေးဟာစပြီးတော့ဖြစ်ပေါ်တဲ့နိုင်ငံအတွင်းမှာရှင်းရမှာဖြစ်တဲ့အတွက်မြန်မာနိုင်ငံအနေနဲ့ပြဿနာအပေါ်ကင်တွဲလှုပ်ဆောင်နေတာကိုအားပေးထောက်ခံမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့တခြားပြဿနာတွေကိုလည်းမေ့မထားသင့်ဘူးလို့ထောက်ပြရေးသားထားပါတယ်။ကချင်နဲ့ရှမ်းပြည်နယ်အတွင်းကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအထောက်အကူတွေကိုညှင်းပယ်ထားမှုတွေကလည်းရှိနေပါသေးတယ်။မြန်မာနိုင်ငံမှာတိုင်းဒေသလူမျိုးစုပြဿနာတွေသာမကပြည်ရင်းသုံးကြံ့ဝေတန်ဖိုးကြဆင်းနေတဲ့စီးပွားရေးပြဿနာကလည်းရှိနေပါသေးတယ်လို့យេតាថាပါတယ်မြန်မာနိုင်ငံအတွင်းကပြဿနာပေါင်းစုံဟာတစ်နှစ်တတန်းကာလသာရှိသေးတဲ့အရသာအစိုးရမတိုင်ခင်အချိန်လေးကရှိနေခဲ့တာကိုလည်းထောက်ပြထားပါတယ်မြန်မာပြည်သူတွေကအရသာအစိုးရအချိန်လေးရင်းရင်သွားမှဆိုးတဲ့အတွက်ဒေါ်ဆန်းစုကြည်ပေါ်တိတ်ပြီးတော့မဝေပန်ကျင်ကြဘူးစသဖြင့်យេតាថាပါတယ်အပြည့်စုံကိုဘန်ကောက်ပို့စ်မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတင်ပြပေးချင်တာကတော့မြန်မာနိုင်ငံရဲ့ပြည်ပစံစဘာတင်ပို့မှုကျဆင်းသွားတဲ့အကြောင်းကို blacksea.net online သတင်းမှာဖော်ပြထားတာကိုဖတ်ရှုရပါတယ်။အခုနှစ်ဒီဇင်ဘာလလည်းအထိမြန်မာနိုင်ငံကနေပြည်ပကိုစံတန်းချင်း6သိန်းနီးပါးတင်ပို့ခဲ့ပါတယ်။အဲ့ဒီကာလအတွင်းပြီးခဲ့တဲ့နှစ်တုန်းကဆိုရင်စံတန်းချင်းစုစုပေါင်း1,100,000ပြည်ပကိုတင်ပို့နိုင်ခဲ့တဲ့အကြောင်းကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုတယ်လို့យေတာထားပါတယ်။မြန်မာစံဟာအထိကတရုတ်ပြည်ကိုမူဆယ်လမ်းကြောင်းကနေ တင်ပို့တာဖြစ်ပြီးတော့ပင်လယ်လမ်းခီးကနေပြီးတော့နိုင်ငံပေါင်း30ကျော်ကိုတင်ပို့လျက်ရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကလေးကမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေမူဆယ်မြို့တဝိုက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေကမူဆယ်နေဆက်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်လိုက်တဲ့အတွက်မြန်မာနိုင်ငံကစံနေတရုတ်ပြည်ကိုတင်ပို့တဲ့နေရာမှာကြာဆင်းသွားရတာဖြစ်တယ်လို့လည်းထောက်ပြရေးသားထားပါတယ်။လက်ရှိပြည်ပကိုစံတင်ပို့နေတဲ့အမှန်အရပင်လယ်လမ်းခီးကနေအာဖရိကမှာရှိတဲ့ဈေးကွက်တွေအတွက်တစ်လကိုစံတန်းချင်း6,000တင်ပို့ပေးလျက်ရှိကြောင်းမြန်မာစံလုပ်ငန်းရှင်များအသင်းကပြောဆိုပါတယ်။အခုချိန်ဟာမြန်မာနိုင်ငံမှာစံစဘာရေးသေးနေတဲ့ကာလဖြစ်တဲ့အကြောင်းရေးသားထားတာကိုဖတ်ရှုရပါတယ်ခင်ဗျာ
။ဦးစံမိုးဝေစုစည်းတင်ဆက်တဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်သင်ကန်းစာကိုလေ့လာကြအောင်ပါ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ကပို့ချပေးမှာဖြစ်ပါတယ်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
loose cannon
ဖြစ်ပါတယ်စာလုံးပေါင်းက l o o s e loose ကခြောင်နေတာ c a n n o n cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကခြောင်နေတဲ့အမြောက်ပေါ့ဒီအသုံးဆင်းသက်လာတာကတော့တင်မော့လောကကဖြစ်ပါတယ်ရှေ့တုန်းကစတင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြည့်တဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်။ဒါကြောင့်မလို့ငကိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေကိုအန်ဒီရဲပေးနိုင်တာဖြစ်ပါတယ်။ဒီသုံးဆင့်တလာတဲ့ idiom အသေးပဲကတော့လူတူဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့တွေ့ကြောင်စာနေရဖြစ်နိုင်တာကိုဆလုပ်ပါတယ်လွတ်ပေးလို့မရတဲ့ပုံကိုမျိုးထိန်းထားဖို့လူတွေပုံကိုမျိုးအာချောင်းလို့သူလုတ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥမာကိုနားဆင်ကြကြရအောင
် John is known as a loose cannon.So his co-workers are very careful with what they say in the office.
John ha a chaung ne lu ye lu lu ti mya ja de. Da chaung tu lu pho kai me twi ga yau ma saka pyo yin taik ko tri tha pyo ja ya de lu ti be ya ba de. U ma ko naw ta khaw na sin chi ja ya aw.
John is known as a loose cannon. So his co-workers are very careful with what they say in the office.
အားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ
loose cannon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လာတန်းကပို့ချပေးနေတာဖြစ်ပါတယ်အခုတော့စောစောကအမည်သဘောကြားခဲ့ရတဲ့စီးပွားရေးကဏ္ဍကိုနားဆင်ရပါမယ်မြန်မာနိုင်ငံတွင်းရောင်းချနေတဲ့စားသောက်ကုန်တွေထဲမှာကျန်းမာရေးထိခိုက်စေနိုင်တဲ့ဓာတုဆေးဝါးတွေပါနေတော့မယ်လို့မြန်မာနိုင်ငံစားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးဘအုတ်ခန့်ကပြောပါတယ်စားသုံးသူကာကွယ်ရေးအသင်းအနေနဲ့လူမှုပညာပေးလုပ်ငန်းတွေလုပ်တာကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေသိမ်းဆည်းဖျက်ဆီးနေတဲ့ဈေးကွက်ဈေးကွက်ထဲမှာကျန်းမာရေးထိခိုက်စေတဲ့အစားအသောက်တွေရောင်းချနေစေဖြစ်တယ်လို့ဆိုပါတယ်ဦးဘအုတ်ခန့်ကိုဆက်သွယ်မေးမြန်းပြီးအခုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်
မြန်မာနိုင်ငံကပြည်သူလူထုစားသုံးနေရတဲ့ကွန်ပစ္စည်းတွေဟာအရေးအသွေးအတိအသာတိုးတက်လာတာမတွေ့ရသေးဘူးဒီစားသုံးကွန်ပစ္စည်းတွေဟာလူတွေကိုအနေဖြစ်စေတဲ့အရာတွေပါနေတော့မဲ့လားဆရာအရင်တော့ဆရာတို့ထုတ်ထားတဲ့အချက်လက်တွေနဲ့ဘယ်လိုကွာခြားမှုတွေများရှိပါလဲ
ကျွန်တော်တို့ဒီအသင်းကပညာပေးလုပ်ငန်းတွေလုပ်တဲ့အခါတော့တချို့ဟိုမြင့်လိုဟာမျိုးတွေမှာသိုးသေးတွေတချို့ဈေးတွေမှာမတုံးတော့ဘူးပေါ့ညော့လာတယ်ပေါ့ဒါပေမဲ့တချို့နေရာတွေမှာတော့တုံးနေတော့မဲ့အဲ့တော့ဒီကြောင်းပုံစံတန်းနေမှာဆိုလို့ရှိရင် sulfuric acid တို့အဲ့တော့ဆိုးသေးတို့ပါတဲ့အချင်းကြီးတွေအရင်တော့ဆိုရင်တော့ကျွင်းကျဲကျဲတုံးနေပေါ့ဒါပေမဲ့အခုနောက်ပိုင်းမှာကျွန်တော်တို့ဒီရန်ကုန်တိုင်းဒေသကြီးထဲမှာတော့ကြောင်းပုံစံတန်းနေမှာဒီအချင်းကြီးတွေမတွေ့ရတော့ပါဘူးမတွေ့ရတော့ဘူးဆိုတော့ကျွန်တော်တို့ကအသင်းအနေနဲ့ပညာပေးလုပ်ငန်းတွေလုပ်တယ်အဲ့ဒီလိုအချင်းကြီးတွေတွေ့ရင်လည်းတစ်ခါတော့တွန်ပြခိုင်းပြီးတော့ တဘာဝမကြီးမဲ့ရေကိုအစားထိုးအသုံးယူခိုင်းတာတွေလှုပ်လာတယ်။နောက်ပြီးတော့ဒီရောင်တိုင်းဒေသကြီးထဲမှာဒီတရုတ်စာတွေနဲ့ထုတ်တဲ့မုံတွေတရုတ်မုံတွေလည်းအတွေ့ရတလောက်တော့နည်းသွားပါပြီ။အဲ့ဒါတွေကလည်းကျွန်တော်တို့လိုက်လံတိမ်းစီပြီးတော့ဖြတ်စည်းပြစ်တာတွေဟလာအစားထိုးပြီးတခြားမြန်မာမုံတွေတို့တခြားမုံတွေတို့ရောင်းမှုပညာပေးတာတွေလှုပ်တဲ့အတွက်ရောင်းမှုဈေးတန်းတွေမှာတော့ဒါတွေထိန်းချုပ်နိုင်တယ်ပေါ့။ဒါပေမဲ့ဟလာတနိုင်ငံလုံးအတိုင်းအတာနဲ့ကြည့်ရင်တော့တချို့နေရာတွေမှာတော့တွေးနေရတုံးပဲပေါ့နော်။
စားသုံးသူတွေအနေနဲ့ဒီရက်ထက်မှအထူးသတိထားတဲ့နဲ့အစားအစာဆိုတာမျိုးရရှိသလားဆရာရှိရင်ရောဘာတွေများဖြစ်မလဲ
လူတွေနေ့စဉ်စားသုံးတဲ့ဝင်ငါးဘက်ဒီခေါက်ဆဲဘက်ဒီပဲကြားတွေမှာဒီဖော်မလင်လိုမျိုးဟလာအစားအသောက်မှာတုံးခွင့်မပြုတဲ့ဟလာဖူးကိမဟုတ်တဲ့တာရှိခံစည်းတွေဖူးပရီဇာဖြစ်တဲ့အဖြစ်တုံးတာမျိုးတွေဟလာနောက်ပြီးတော့ဘန်ဇိုင်းတို့ဟိုက်ဒရိုဂျင်ဘာရောက်ဆိုက်ချွတ်ဆေးလိုဟာမျိုးတွေကိုဒီဝင်ငါးအယောင်ဖြူဖွေးအောင်လို့အလားဒီပဇွန်လေးပါဒီပဲမင်ပေါက်တွေအယောင်ဖြူခွေးအောင်တို့တုံးတာမျိုးတွေအဲ့ဒါမျိုးအန်ရည်တွေကတော့ဒါတော်တော်များများအလားအခုချိန်အထိတော့တကယ်ကိုတွင်းချင်းကြဲကြဲတုံးနေတာတွေလည်းတွေ့ရတယ်ပေါ့နော်သိုးသေးတွေမှာလည်းဒီအသားငါးတွေမှာပါလိုက်ချိုးတာတွေတွေ့ရတယ်အဲ့ဒါတွေလည်းကျွန်တော်တို့ဒါပညာရေးလုပ်ငန်းတွေရောသတိပေးတာတွေရောတော့လုပ်နေရတာပေါ့နော
်မြန်မာနိုင်ငံသားအများစုနေ့စဉ်စားသုံးနေတဲ့အစားအစာတွေကရောဆရာအရင်ကဆိုရင်ငပိရေနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ကြားခဲ့ရပူတယ်လေငပိရေအမြန်ဖြစ်လာအောင်ငားတွေထဲမှာလူကိုအန္တရာယ်ဖြစ်စေတဲ့ဓာတုဆေးတွေခတ်တာတို့ဘာလို့ပေါ့နော်နောက်တစ်ဖက်နိုင်ငံကနေသုံးပြီးသားဆီတွေကိုမြန်မာပြည်မှာအစ်စ်လို့ပြန်လုပ်ပြီးတော့ရောင်းနေဆိုတဲ့အတန်းတွေကြားခဲ့ရပူတော့လေ
ဒီလူတွေနေစဉ်စားတဲ့မြင်ငပိဟာဈေးကွက်ထဲမှာရှိတဲ့မြင်ငပိအများစုကလည်းဒီရူတမင်းဘီလိုမျိုးသိုးသေးတွေနဲ့ဒီလောက်မတက်ရင်မနာအောင်တုံးတဲ့ထရိုင်ကလိုရိုဖောင်းတရုတ်ကဝင်တဲ့ပိုးသက်ဆေးတွေတောင်းနေတယ်ပေါ့နော်ဒါတကယ်ကိုဟိုအများစုကဖြစ်နေတယ်ပေါ့နော်အဲ့ဒါတွေတွေးနေရတယ်နောက်ငါ6တွေဆိုလို့ချင်းကျွန်တော်တို့ဒီငါ6တွေမှာလည်းအလားတူပဲ triclorophosphate ဆိုတဲ့ပိုးသတ်ဆေးတွေထပ်ကျင်းနေဒါခွဲခါမှာစမ်းသပ်တဲ့အခါမှာတွေးရတယ်ပေါ့ဒါတွေကလည်းကျွန်တော်တို့ကလောက်မတက်အောင်ရင်မနာအောင်စလန်းနေကိုကတုံးတာဖြစ်တဲ့အတွက်လူတွေနေ့စဉ်စားတော့တဲ့အစားအသောက်တွေမှာတော့အန္တရာယ်တွေရောတကယ်ကိုအန္တရာယ်ရှိပြီးတော့ safety မဖြစ်တာတော့များပါတယ်
ဟုတ်ကဲ့
သာသာကုန်အားလုံးရဲ့အစင်းနည်းနဲ့တွတ်ကြည့်မယ်ဆို80ရာနှုန်း90ရာနှုန်းလောက်ကတော့အန္တရာယ်ရှိတယ်လူတွေစားစရာမရှိတော့အောင်တော့ဖြစ်နေတော့ပေါ့နော
်ဟုတ်ကဲ့
ပိုင်းကအေးအေးယူမှုတွေဟာပညာပေးမှုရောအေးအေးယူမှုရောဥတွေအတဝင်မှုရောတော့အားနည်းနေရတာပေါ့နော
်အဲအစိုးရကဏ္ဍကိုလည်းကျွန်တော်ပြီးရင်မေးချင်ပါတယ်ဒေါ်လန့်ဆယ်ကျွန်တော်မေးချင်တာကဒီအခုစောစောဆရာပြောထားတဲ့အထက်မှာဒီဟိုလူမှုပညာပေးလုပ်ငန်းတွေလုပ်တယ်ဆရာတို့လက်ကမ်းစာဆောင်တွေဖြန့်ဝေတယ်နောက်ဈေးတွေကိုသွားပြီးကိုယ်တိုင်သွားပြီးတော့ဒီဟိုဟာပေါ့နော်ကျမရင်းနဲ့မညီညွတ်တဲ့အစားအစာတွေလူကိုအမတန်အန္တရာယ်ဖြစ်စေတဲ့ကုန်ပစ္စည်းတွေရောင်းချနေတာတွေတုံးဆွဲနေတာတွေကိုမလုပ်ဖို့အတွက်ဆရာတို့တိမ့်နဲ့ဆဲတယ်တဘောကမလုပ်ကြဖို့တားတယ်ဆိုတာတွေဟာတကယ်လို့အဲ့ဒီနေရာမှာဆရာတို့အနေနဲ့တိမ့်နဲ့ဆဲတယ်ဆိုရင်ရောအဲ့ဒီဆိုင်စီးပွားရေးလုပ်ငန်းလုပ်နေကြတဲ့အဲ့ဒီဟိုဟာပေါ့နော်ဒပိုင်းတနိုင်သူတို့တွေကလည်းများသောအားဖြင့်ဒပိုင်းတနိုင်လုပ်ကြတာများတော့သူတို့အတွက်ကောစီးပွားရေးအရာထိခိုက်မှုမရှိစေဘူးလားဆရာဟိုဟိုလူလူအတွက်ဟိုစားသုံးသူအတွက်ကောင်းတာမှန်ပေမဲ့သူတို့ရဲ့စီးပွားရေးဘက်ကရောဆရာဘယ်လိုမျိုးများဆရာတို့အဲ့ဒီဟာကိုချိန်ခွင်ရှာညှိပါတယ်လဲ
အဲ့တော့ကျွန်တော်တို့ကပထမဆုံးအနေနဲ့ဒါကျွန်တော်တို့ကပညာပေးတာတွေလုပ်တာပေါ့နော်ဟုတ်လားအရင်တုန်းကတော့ပညာပေးလို့2013 2014ဆိုသလိုတောက်လျှောက်ပြီး2015လောက်အထိအခုချိန်ဒီလဲလုပ်နေတော့မှာပဲပညာပေးတာတော့လုပ်တယ်ပေါ့နော်လုပ်တဲ့အခါမှာသူတို့ကဥပမာမြင့်ဆိုပါဆိုဗျာမြင့်ကသူတို့ကစားသုံးသူတွေက consumer တွေကနေပြီးတော့ဒီအမီရောင်တို့အဝါရောင်တို့ပေးပါလို့ request လုပ်လို့သူတို့ကဆိုးရတယ်လို့ပြောတာပေါ့ဒါပေမဲ့အခုနောက်ပိုင်းကျတော့ဒီလူလူကပညာပေးတဲ့အခါမှာဒီလူလူကဒီအရောင်တွေကိုရှောင်ပြီးတော့စားသုံးလာကြတယ်ဒါပေမဲ့သူတို့ကအဲ့ဒါတွေဆက်ရောင်းနေတဲ့အခါကျတော့ဒီလူလူကမလဲလာမကင်းတော့ဝယ်စားရတာရှိတယ်နောက်တစ်ခုကသူကဒိုင်နေရလောက်တာလို့ပြောတော့ကျွန်တော်တို့ကဒီမြစ်ဒိုင်နေပေါ့နော်ကုန်စင်းဒိုင်နေကိုရောက်တဲ့အခါမှာတိုင်းမှာသိုးတာမတွေ့ရခင်ねသူတို့လက်လီရောင်းတဲ့လူတွေမှာသိုးနေတယ်အဲ့တော့ကျွန်တော်တို့ကသူတို့ကိုပညာပေးတယ်ဒါတွေကအသေးကန်စာဖြစ်တယ်ကြောက်ကထိခိုက်တယ်မလုံပါနဲ့လို့တားတဲ့ကြားတွေဆက်လုံနေတဲ့အတွက်ဒါကျွန်တော်တို့ကသူတို့ရောင်းကြတဲ့လူတယောက်နှစ်ယောက်ရဲ့မျက်နှာနဲ့စားသုံးသူတန်း90ကျော်ရဲ့မျက်နှာကိုကျွန်တော်တို့ကဘယ်ဟာကြည့်မလဲလို့ရွေးချယ်ရတော့တာပေါ့နော်ဒီအချိန်မှာဟာလာဒိုင်းရန်သိုးတယ်ဆိုရင်တော့ကျွန်တော်တို့ကဒိုင်းကိုရေးယူတာလို့တင်းစီတာလို့ဒါတွေကျွန်တော်တို့ကလောက်ရမှာပေါ့တက်ဆိုင်ကအနာဝိုင်အဖွဲ့အစည်းတွေနဲ့ပေါင်းပြီးတော့ခုအဲ့လိုမဟုတ်ပဲねသူတို့လက်လီမှာလုံနေကြတဲ့အခါကျတော့ကျွန်တော်တို့ကဒါအဲ့ဒါကျွန်တော်တို့ဈေးတွေဖြစ်တဲ့အခါမှာကျွန်တော်တက်ဆိုင်ကစီရင်တရားအုပ်ချုပ်ရေးမှုစီရင်တရားတွေဈေးကော်မတီတွေနဲ့တခါတည်းခေါ်ပြီးစစ် တခါတည်းတင်းပြီးတော့စီမင်းသားရဟိုကျွန်တော်တို့ကအခဲတာပေါ့နော်တချို့ဟာတွေကျင်းတုံချင်းသေးကွေတွေလိုဟာမျိုးဆိုကျွန်တော်တို့တခါတည်းချိုးဖက်ဖြတ်ကြီးပြီးတော့တက်ဆိုင်အောင်စီမင်းတော့အခဲတာမျိုးတွေကိုယ်တိုင်တင်းစီလာပြီးဖြတ်ကြီးတာမျိုးတွေလောက်ရတော့တာပေါ့ဒါကတော့ကျွန်တော်တို့လည်းမတတ်နိုင်ဘူးလေဒါဟိုဘလို့ခေါ်မလဲအနေနဲ့အများတော့ဟလာတို့မှာတော့နည်းနည်းပါးပါးတော့ထိခိုက်နေဒါပေမဲ့ဟလာလူ50ကျော်ရဲ့ကွန်ဆူမားတွေရဲ့မျက်နှာကိုကျွန်တော်တို့ကပို့ပြီးကြည့်ရတော့မှဒေတာတော့
စားသုံးမှုတွေအကာအကွယ်ပေးရတဲ့အစိုးရရဲ့ပူးပေါင်းပါဝင်မှုအခြေအနေတွေကိုတော့ရှေ့သတင်းပတ်မှာထုတ်လွှင့်မဲ့ဒီစီးဝိုင်းကဏ္ဍရဲ့အပိုင်းနှစ်မှာနားဆင်ရမှာဖြစ်ပါတယ်အခုတော့သုဒ္ဓဆုံလင်းအမေရိကန်တခွင်ထုတ်လွှင့်မှုအချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့အမေရိကန်ကွန်ဂရက်လွှတ်တော်ကခရစ်စမတ်သစ်ပင်မိထုံးပွဲတော်နဲ့ဆန်နာကလော့စ်ကိုစားစာပြန်ပေးနေတဲ့အင်ဒီယားနာပြည်နယ်ကမြို့ငယ်လေးတစ်ခုအကြောင်းကိုကိုအောင်ကတင်ပြပေးမှာဖြစ်ပါတယ်
ခရစ်စမတ်ကာလမတိုင်ခင်ကတည်းကဝါရှင်တန်မြို့တော်ကသမရအင်ပီရိုမှာခရစ်စမတ်သစ်ပင်မီးထွန်းညီပွဲကျင်းပသလိုပင်မလွှတ်တော်အဆောက်အဦအနောက်ဖက်မြက်ခင်းပင်မှာလည်းလူလူရဲ့သစ်ပင်လို့ခေါ်ဆိုကြတဲ့ခရစ်စမတ်သစ်ပင်ကိုမီးထွန်းညှိခဲ့ပါတယ်ဒီနေ့မှတော့အမေရိကန်ဆောင်းရာသီအတွင်းမိုးဖိုးဖိုးရွာနေတဲ့ကြားမှာပဲထီးရီဆောင်းပြီးတော့အခမ်းအနားကျင်းပခဲ့ကြပါတယ်ခရစ်စမတ်သစ်ပင်ကိုမီးထွန်းညှိပေးမဲ့သူကတော့အိုင်ဒါဟိုပြည်နယ်ကငါးရန်ကျောင်းသူအီဇဘဲလာဂျရတ်ဖြစ်ပါတယ်ဒီနှစ်အတွက်လွတ်တော်ခရစ်စမတ်သစ်ပင်ကိုအိုင်ဒါဟိုပြည်နယ်ဖေးရက်အမျိုးသားသစ်တော်ဥယျာဉ်ကနေပေးပို့ခဲ့တာကြောင့်အိုင်ဒါဟိုပြည်နယ်ကကလေးငယ်တဦးအနေနဲ့အခုလိုမီးထွန်းညှိခွင့်ရတာပါမီးမထွန်းညှိခင်မှာတော့အိုင်ဒါဟိုပြည်နယ်ကဒီကလေးအယောက်200လောက်ပေးပို့ထားတဲ့ကြပြားတွေကရွေးချယ်ခံရတဲ့တန်ရှင်းလက်ဆက်တဲ့အိုင်ဒါဟိုတောင်နှင်းတွေဆိုတဲ့ကြပြားကိုအီဇဘဲလာကဖတ်ကြားခဲ့ပါတယ်
Idaho is blessed with beautiful mountains and immense forests. In the winter, the mountains and forests are covered with snow, making the landscape look like never-ending clouds with skyscrapers covered in snow.
မဇမချိမြောက်တစ်ပင်မီထွန်းညီပွဲကိုဒီဇင်ဘာ6ရက်နေ့ကကျင်းပတာပါ။အလွတ်တော်ဥက္ထဖောရိုင်ယန်လည်းဒီအခမ်းအနားကိုတက်ရောက်ခဲ့တာပါ
။ Let's everybody count down. You ready, Isabella?
Yeah.
ပေးရှိစံမြင့်ရှိပြီးအလေးချိန်ပေါင်း 16,500 ရှိတဲ့ဒီခရစ်စမတ်သစ်ပင်ကိုအိုင်ဒါဟိုပြည်နယ်ကနေနိုင်ငံတလောမိုင်4000ခီးစဉ်အနေနဲ့တည်ယူလာတာမှာသတင်းပတ်3ပတ်ကြာခဲ့ပါတယ်25နေရာမှာရပ်နားပြီးတဲ့နောက်ဝါရှင်တန် DC မြို့တော်ကိုနိုဝင်ဘာ28ရက်နေ့ကရောက်လာတာပ
ါ Have a holly jolly Christmas It's the best time of the year I don't know if there'll be snow
လွတ်တော်ခရစ်စမတ်သစ်ပင်မီးထွန်းညှိပွဲကို1964ခုနှစ်ကတည်းကစတင်ခဲ့တာပါအဲ့ဒီအချိန်ကအောက်လွတ်တော်ဥက္ထဂျွန် W. မက်ကောမက်ကဒီမြေမာစိုက်ထားတဲ့ခရစ်စမတ်သစ်ပင်နဲ့မီးထွန်းညှိတဲ့အလေးထားကိုစတင်လိုက်တာဖြစ်ပြီးသုံးနှစ်ကြာမှတော့ဒီလေပြင်းတံကြောင့်အဲ့ဒီသစ်ပင်ဟာအမြစ်ကနေကျွတ်ထွက်သွားပါတယ်1990ခုနှစ်အရောက်မှာတော့တစ်တော်ဌာနတွေကနေနှစ်စဉ်နှစ်တိုင်းခရစ်စမတ်သစ်ပင်တွေအလှည့်ကျစတင်ပို့ပေးလာတာပါဒါပြင်ဒီလွတ်တော်အဆောက်အဦအတွင်းကရုံးငန်းတွေမှာထားဖို့အတွက်လဲခရစ်စမတ်သစ်ပင်ငယ်လေးတွေကိုတစ်တော်ဌာနကပို့ပေးပါတယ
် Oh, oh, the mistletoe hung where you can see Somebody waits for you Kiss her once for me
အခုဆက်ပြောပြခြင်းတဲ့အကြောင်းအရာကတော့ဒီကလေးငယ်တွေရဲ့ Santa Claus အိမ်မက်အကြောင်းပါအခုလိုခရစ်စမတ်ရောက်တိုင်းကဘာတလွားကကလေးတွေက Santa Claus စီကိုစာရေးကြပါတယ်အဲ့ဒီစာရေးဟာ Santa Claus နေထိုင်နေဆိုတဲ့မြောက်ဝေရိုးစွန်းကိုရောက်မသွားပေမဲ့အဲ့ဒီမြောက်ဝေရိုးစွန်းရဲ့တောင်ဘက်ကီလိုမီတာ6000အကွာကအင်ဒီယားနာပြည်နယ်ဒီမြို့ငယ်လေးတစ်မြို့ကိုရောက်လာတာပါ နှစ်စဉ်နှစ်တိုင်းစန်တာစီကိုရေးလာတဲ့စာပေါင်း2000ခွဲလောက်ကိုစန်တာကလော့စ်မြို့ကန်တွေကလက်ခံရရှိနေပြီးအားလုံးကိုလည်းစန်တာရဲ့အကူလက်ထောက် Elf လို့ခေါ်တဲ့နတ်မျိုးလေးတွေနတ်တငယ်တွေကစာပြန်ပါတယ်အဲ့ဒီနတ်မျိုးလေးတွေရဲ့အကြီးအကဲဖြစ်တာဝန်ယူထားတဲ့ Pet Coach ကတော့အခုလိုပြောပါတယ်
From the earliest we know is that the postmaster started
ဒီမှာတော့တည်တလောက်အစောဆုံး1914ခုနှစ်လောက်မှာကလေးတွေပို့ကြတဲ့စာတွေကိုစာပို့သမားကစာပြန်ပေးခဲ့တာပါ
1930မှာတော့စာပို့သမားတွေခင်ဗျာဒီစာကိုအချိန်မီပြန်ဖို့အတွက်အခက်အခဲတွေတွေ့ရပါတယ်ဒါနဲ့ပဲ pet coach ရဲ့ parking ဖြစ်သူကပြန်စာတွေရေးတဲ့နတ်မျိုးလေးတွေအဖြစ်ဒေတာကန်စစ်ပြန်စစ်မှုတန်းဟောင်းတွေအမေရိကန်စစ်မှုတန်းဟောင်းအဖွဲ့ဝင်တွေဒေတာတဝိုက်ကခရီးရန်ဖုံးတော်ကြီးတွေနဲ့အထက်တန်းကျောင်းသားတွေကိုစုစည်းခဲ့ပါတယ်အဲ့လိုစတင်ခဲ့ပြီး10နှစ်လောက်မှာ Pet Coach ကစပြီးတော့ကူညီပေးခဲ့ပါတယ်အဲ့ဒီအချိန်တုန်းကတော့လက်ခံရရှိတဲ့စာရီရဲ့၄ပုံ၃ပုံလောက်ကိုသာစာပြန်နိုင်တာပါမျှဝေခြင်းကောင်းမွန်စွာပြုမှုနေထိုင်ခြင်းနဲ့တခြားသူတွေကိုကူညီပေးတာလိုမျိုးအပြုသဘောဆောင်တဲ့အကြောင်းအရာတွေကိုစာပြန်တာပါဒီထဲမှာကိုရေးကိုရာမှတ်ချက်တွေလည်းပါဝင်တယ်လို့ coach ကပြောပါတယ
် We never promise anything and we never
ကျမတို့ကကတိပေးတာတွေပြောဆိုဆုံးမတာတွေဘယ်တော့မှမလုပ်ပါဘူးကျမတို့ကအားပေးတာပါစာပြန်တဲ့အခါမှာသူတို့နာမည်တက်မယ်နောက်ကိုရေးကိုရာအကြောင်းအရာလေးလည်းပါပါမယ
် Santa Claus စီရေးတဲ့စာတွေကိုတစ်နှစ်ပတ်လုံးလက်ခံရရှိနေတာပါဒါပေမဲ့လည်းအများစုကတော့ November နဲ့ December ထဲမှာရလိရှိပါတယ်စာပို့ခေါင်းဆောင်ဒီနတ်တငယ်အဖြစ်တာဝန်ယူထားတဲ့ Reinhardt ကတော့ American စာပို့ဌာနကဘလို့လိပ်စာနဲ့ပဲလာလာ Indiana ကိုရောက်အောင်ပို့ပေးတယ်လို့ပြောပါရယ
် they come in the mail and that's all they have on Santa some of them say
Santa စီကိုလိပ်မှုပြီးတော့ထည့်လိုက်တဲ့စာတွေကိုကျွန်တော်တို့ရပါတယ်အများစုကတော့ Santa ဒါမှမဟုတ်လဲ Santa မြောက်ဝေယိုးစွန်းဆိုပြီးတော့လိပ်မှုကြပါတယ်တချို့ကြတော့ဝေယုံနီနဲ့လူကြီးဆိုပြီးတော့လိပ်မှုကြတာလည်းရှိပါတယ
်
ကလင်းငယ်ရစီကစာရီရောက်လာတာမှာတခါတလေဒီစာအိတ်မှာတစ်စိတ်ကောင်းမပါပဲတခါတလေလည်းဒီစာအိတ်တော့မှာအယုတ်စတစ်ကာလေးတွေကပ်ပြီးတော့ရောက်လာပါတယ်စာရီအလုံးကိုပြန်ဖို့နတ်တငယ်တွေကကြိုးစားပြီးမြပြန်ထည့်ပေးရမယ်လိမ့်စာမပါရင်တော့လက်လျှော့ကြရပါတယ်စာပြန်ဖို့အတွက်စာရိုက်နေမည်နံပါတ်နဲ့ရှာကြပြီးမြတခါတလေကြရင်တော့လေလိမ့်စာကပေါ်မလာတတ်ပါဘူးဒါကြောင့်လဲမိဘတွေအနေနဲ့ကလေးတွေစာမထည့်ခင်မှာစာပြန်ရမယ်လိမ့်စာထည့်ပေးဖို့စစ်ပေးကြဖို့လဲတိုက်တွန်းပါတယ်ဒီနေ့အတွက်တော့ HTML အယုတ်လေးတွေ iPhone နောက်ဒီခွေးပေါက်လေးတွေမြင်းပေါက်လေးတွေကိုကလေးတွေကတောင်းကြတာများပါတယ်လူကြီးတွေစီကလက်ဆောင်တောင်းတဲ့စာတွေလည်းအများကြီးရှိပါတယ်တရုတ်နိုင်ငံကလူငယ်တွေစီကလည်းစာမေးဝဲတွေကောင်းကောင်းဖြေနိုင်ဖို့ဒါမှမဟုတ်လဲတက်ကတူဝင်ခွင့်ရဖို့တောင်းကြတာတွေရှိပါတယ
် Have a holly jolly Christmas and when you walk down the street say hello to friends and know and everyone you meet ho ho the mistletoe hung where you can see some
စာပြန်ပေးနေရတဲ့ဒီ Santa Claus ရဲ့အကူနတ်တငယ်နတ်မျိုးလေးတွေကတော့သူတို့ရဲ့ဆောင်ရွက်ချက်တွေအတွက်လူတွေအာရုံစိုက်လာစေဖို့မတောင်းဆိုကြပါဘူး။ဒါပေမဲ့လည်းဒီဝန်ဆောင်မှုကိုအခမဲ့ဆက်ပြီးဆောင်ရွက်နိုင်ဖို့အတွက်တော့တက်နိုင်သလောက်ထဲဝင်လှူဒန်းကြဖို့တော့တိုက်တွန်းပါတယ်ခင်ဗျာ
။ကိုအောင်ပြောပြသွားတယ်သူတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
လူကြိုက်များတဲ့အမေရိကန်ပုံမြင်လူလေးတစ်ပုဒ်ရှိပါတယ်အဲ့ဒီပုံမြင်ထဲမှာဆင်းရဲပေမဲ့တိတ်ချစ်ကြတဲ့လူငယ်စုံတွေတွေဟာခရစ်စမတ်အတွက်တယောက်ကိုတယောက်အပြန်အလှန်ဘာပေးရမလဲဆိုပြီးတော့စိတ်ပူကြပါတယ်ခင်မွန်းဖြစ်သူဂျင်တန်ဖိုးအထားဆုံးရွှေရောင်အိတ်ဆောင်နိုင်ရဲ့အတွက်ကျိုးဝယ်ပေးဖို့ဒဲလာဆိုတဲ့ဇနီးတွေကသူ့အမျက်နှိုးဆုံးအညိုရောင်သပင်ရှေ့ကြီးကိုသပင်တုဆိုင်ကိုရောင်းခဲ့ပါတယ်တခါဂျင်ကလည်းဇနီးဖြစ်သူဒဲလာအတွက်ခေါင်းဖိစရာဘီးကောင်းကောင်းတစုံတွေ့လို့နာယီနဲ့အလဲအလဲလှုပ်ဝယ်ယူခဲ့ပါတယ်။အဲ့ဒီလိုနဲ့တယောက်နဲ့တယောက်လက်ဆောင်တွေအပြန်အလှန်ပေးကြပြီးသူတို့လှုပ်ရက်တွေကိုသဘောပေါက်သွားတဲ့အချိန်မှာတော့သူတို့လက်ထဲကအသုံးမဝင်တဲ့လက်ဆောင်တွေဟာချစ်ချင်းမေတ္တာနဲ့ပေးဆက်မှုတွေကိုထင်ဟပ်နေတဲ့အတွက်တန်ဖိုးပိုရှိသွားခဲ့ပါတယ်။တမောင်များစွာသောအမေရိကန်တွေနဲ့ကဘာတလွားမှာဆင်နွှဲကြတဲ့ Christmas အခါသမယနဲ့ပတ်သက်ပြီးပုံမြင်ဇာတ်လမ်းတွေတော်တော်များများရှိကြပါသေးတယ်။ တချို့ပုံမြင်တွေကရရောမှုနဲ့မျှော်လင့်ချက်တွေအကြောင်းသင်ခန်းစာတွေပါဝင်တယ်လို့တချို့ပုံမြင်တွေမှာတော့ယင်းနီးခင်မင်မှုမိသားစုနဲ့ယုံကြည်သက်ဝင်မှုတွေရဲ့အစံတန်မှုတွေပါဝင်ပါတယ်။ထူးထူးခြားခြားအထင်ရှားဆုံးပုံမြင်တစ်ပုဒ်ကတော့စာရေးဆရာ Charles Dickens ရဲ့ A Christmas Carol ပုံမြင်လေးဖြစ်ပြီးတော့ဝိညာဉ်ဇာတ်လမ်းလေးတစ်ပုဒ်ပါ။ဒီဇလန်းတွေအားလုံးမှာတူညီမှုကတော့လူတွေရဲ့နှလုံးသားကိုကာလကြာရှည်တွယ်ညှိစေတဲ့ပျော်ရွှင်ကျဉ်းနှံ့မှုစိတ်သက်သာရာရမှုတွေပဲဖြစ်ပါတယ်။ခရစ်စမတ်အစဉ်လာတွေဟာခရစ်စမတ်အားလည်းရဲ့ကာလစိတ်ဓာတ်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ကမ္ဘာတဝန်းနေရာတော်တော်များများမှာလို့ပဲတမောင်းများစွာသောအမေရိကန်တွေဟာပုံစံမျိုးစုံနဲ့လက်ဆောင်တွေကိုအပြန်အလှန်လဲလှယ်ကြအတူတကွဝတ်ပြုစုတောင်းကြဒီနောက်မှာတော့မိသားစုတွေတငယ်ချင်းတွေနဲ့စုံစည်းပြီးတော့ညစာစားပွဲလိုအခမ်းအနားမျိုးနဲ့လည်းအားလည်းရဲ့ကိုကုံဆုံးတက်ကြပါတယ်။အိမ်မက်ရမဲ့သူတွေစားလောင်မွတ်တိတ်သူတွေနဲ့တခြားအကူအညီလိုအပ်သူတွေကိုစေတနာဝန်ထမ်းကူညီသူတွေလည်းအများအပြားရှိကြပါတယ်။ဒီလိုခံစားချက်တွေဟာလူမျိုးအရာဒါမှမဟုတ်ရင်လည်းဘာသာရေးအစဉ်အလာတွေကဆင့်သက်လာကြတာပါ။ကဘာကြီးချင်းမြောင်းလာတာနဲ့အများခရစ်စမတ်စိတ်ဓာတ်ဟာလည်းဥရောပကအစအာဖရိကအစုံအာရှအထိပါနေရာတော်တော်များများမှာမြင်တွေ့လာနေရပါပြီ။ဂျပန်နိုင်ငံမှာဆိုရင်ခရစ်စမတ်ကိုဘာသာရေးပွဲတော်တစ်ခုထက်ပျော်ရွှင်မှုတွေကိုမျှဝေကြတဲ့အခါသမယအဖြစ်ပို့ပြီးတော့ထင်ရှားပါတယ်။လက်ဆောင်တွေခရစ်စမတ်ကတ်တွေကိုအပြန်အလှန်လဲလှယ်ကြပြီးကစားပွဲတွေအကတွေနဲ့ကလေးတွေအတွက်ပါတီတွေကိုလည်းမကြာခဏကျင်းပပေးတတ်ကြပါတယ်။အာဖရိကအရှေ့ဘက်ကန်ယူရန်ကကျွန်းနိုင်ငံလေးတစ်ခုဖြစ်တဲ့မာဒါဂတ်စကာမှာတော့ခရစ်စမတ်ကာလဟာနွေရာသီဖြစ်ပါတယ်။ဒါပေမဲ့နေရက်ပူပြင်းမှုအောင်မှာပဲအိမ်တွေမှာခရစ်စမတ်စိတ်တဲ့အပြည့်နဲ့နှင်းတူလိုဖန်တီးမှုတွေနဲ့အလှပြင်ဆင်ထားကြပါတယ်။ကဘာမြေကိုငိမ့်ငယ်ရင်းနဲ့ကောင်းချင်းမင်္ဂလာကြာရောက်လာမယ်ဆိုတဲ့သတင်းစကားကအလုံးအတွေ့ဖြစ်တယ်လို့ကဘာသူကဘာသားအလုံးအတွေ့အမျှဝေလို့တဲ့အမေရိကန်နေရဲ့ခရစ်စမတ်အမှားစကားလည်းဖြစ်ကြောင်းပါရှင
်အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 အထိ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းနိုမီတာ 16.25 ရုကနေဖမ်းယူနားဆင်နေပါတယ်။ညဘက်အစီအစဉ်မှာဆိုရင်စီဝါရေးဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာသူယုံကြည်ရာစတာတွေကိုနားဆင်ရဖို့ရှိပါတယ်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာဖြစ်ပါတယ်။အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဦးစံမိုးဝေကပြောပြပေးမှာဖြစ်ပါတယ်။
ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်ပြည်ထောင်စုဟာဝိုင်ီပြည်နယ်ကိုရောက်ရှိနေပြီးတော့ဒီကနေ့တမနာဘရက်အိုဘားမားနဲ့အတူပလဲစိတ်ကမ်းကိုတွားရောက်မှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ဟာအမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံတို့ကြားပြန်လည်ရင်ကြားစေနိုင်ခဲ့မှုရဲ့စံတန်ဖိုးတွေကိုထုတ်ဖော်ပြောဆိုမှာဖြစ်တဲ့အကြောင်းဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဇူကာကအခုလစောစောပိုင်းမှာပြောဆိုခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်အာဘေရဲ့ခရီးစဉ်ဟာစစ်တွင်းကာလရန်သူဟောင်းတွေဖြစ်ခဲ့သူတွေရဲ့ကြားမဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်နိုင်တာကိုမီးမောင်းထိုးပြီးတော့ပြတ်တက်နေတာဖြစ်တယ်လို့အမေရိကန်သမ္မတအင်ဘီရိုကပြောပါတယ်။1940ခုနှစ်ပလဲစိတ်ကမ်းကိုဂျပန်တို့ဝင်တက်ခိုက်ခဲ့တဲ့လောက်ရအတွက်တော့မစ္စတာအာဘေအနေနဲ့တောင်းပန်မှာမဟုတ်ဘူးလို့ဂျပန်အစိုးရပြောခွင့်ရသူကပြောပါတယ်။အလားတူပဲသမ္မတဥဘာမကလည်း1945ခုနှစ်မှာဂျပန်နိုင်ငံကဟီရိုရှိမားနဲ့နာဂါဆကီမြို့တွေကိုအမေရိကန်ကနျူကလ িয়ার ဘုံကျဲချခဲ့တဲ့အပေါ်တောင်းပန်စကားပြောဆိုမှာမဟုတ်ဘူးလို့သိရပါတယ်ခရစ်စမတ်ပွဲတော်ရက်မှာဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်း Nokten ကြောင့်တနင်္လာနေ့ကမနီလာမှာမိုးတဲလေထန်ခဲ့ပြီးတော့အနည်းဆုံးလူ၄ဦးသေဆုံးခဲ့ရတဲ့အကြောင်းသေဆုံးသူတွေထဲမှာမနီလာရဲ့အရှိတောင်ဘက်မှာရှိတဲ့ LB ပြည်နယ်ကဇုံနွဲတရဲဟာရေစီးနဲ့တူမျောပါသွားတာဖြစ်ကြောင်းရဲတပ်ဖွဲ့ဝင်တွေကပြောပါတယ်တနင်္ဂနွေနေ့ညနေပိုင်းကဝေးလံနဲ့ကတန်ဒူနက်ကျွန်းကိုမုန်တိုင်းဝင်ရောက်တိုက်ခိုက်စင်မှာလေပြင်းမုန်တိုင်းဟာတနာယူ255ကီလိုမီတာအထိရှိခဲ့ပြီးတော့မြေတွေပြိုကျခဲ့ပါတယ်လူပေါင်း62ယောက်ကိုတင်ဆောင်ပြီးတော့တနင်္ဂနွေနေ့ကပြတ်ကျသွားတဲ့ရုရှားစစ်တပ်ရဲ့ခီးစည်တင်လေယာဉ်ကိုရှာဖွေဆယ်ယူနေတဲ့လုပ်ငန်းကိုပင်လယ်နဲ့အတွင်းမှာမယမနာစစ်တပ်လှုပ်ဆောင်နေပါတယ်တင်မော45စီးနဲ့ရုရှားနိုင်ငံအနှံ့ကရေငုပ်တင်မော135ယောက်ဟာပြတ်ကျသွားတဲ့လေယာဉ်ရဲ့အပိုင်းစာတွေကိုရှာဖွေနေတာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဦးစံမိုးရေပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းထွေးကြီးဖြစ်ပါတယ်လန်နွင့်အင်ဂျင်နီယာကတော့နယ်ဆန်လိုပက်စ်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA ရဲ့အစီအစဉ်တွေကိုမနေ့6:00 line meter 30.40 48.50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.